Welcome to the Voice of America in Burmese.
မင်္ဂလာ ညချမ်းပါရှင် VOA American တန်ရက်2015ခုနှစ်မေလ28ရက်ကြာသပတေးနေ့ည9:00ကနေ 10:00 ထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ line meter 25 24 32 50နဲ့ line meter 190တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်ကျွန်မခွာညိုပါအခုညနေညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်အောင်လူပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့အချင်းဖြတ်ခြားဆမှုဆွဆွဲချက်တွေနဲ့ကမ္ဘာဘောလုံးဖွဲ့ချုပ် FIFA ရရှိတွေကိုတရားစွပ်စွပ်ခံခဲ့ရပြီးနောက်မှာပဲအဖွဲ့ချုပ်တွင်ပြုရင်ပြောင်းလဲမှုတွေလုပ်ဖို့ငွေကြေးထောက်ပံ့နေတဲ့ဖွဲ့စည်းတွေကတောင်းဆိုလိုက်ကြပါတယ်မလေးရှားနိုင်ငံတော်ရဲတနေရာကအလောင်းတွေမြုပ်ထားတဲ့နေရာမှာလူပေါင်း130ခွဲကိုမြုပ်နှံခဲ့တဲ့အထောက်အထားတွေတွေ့ရတဲ့အကြောင်းမလေးရှားဆွေးရကပြောပါတယ်ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့တူကြီးညာပေးမှာပါ
အခုညပိုင်းနားဆင်ရမယ့်မြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေနဲ့ဆက်သွယ်မြေမြန်ချက်တွေထဲမှာတော့ကုလသမဂ္ဂလုံခြုံရေးကောင်စီကဒီလှေစီးပြေးတွေရဲ့အရေးလက်တွေ့ဆောင်ရွက်ဖို့လူခွင့်ရေးလှုပ်ရှားနေတဲ့အဖွဲ့တွေရဲ့တိုက်တွန်းချက်တခါမျိုးဆောင်ဥပဒေအတည်ပြုမှုအပေါ်မှာတုံ့ပြန်ချက်အမျိုးမျိုးနဲ့အတူ
အကူကဟိုခွင့်ပြုထားတဲ့ဟာကိုအကူကပြန်ပြီးတော့ကန့်တတ်တယ်ဆိုတော့အဲ့ဒီဟာနောက်ဆုတ်သွားတဲ့သဘောမျိုးလည်းဖြစ်တယ်။သတင်းယူခဲ့နေမှလည်းထက်ခဲ့ကြည့်တော့အဲ့ဒီဟာကိုပြန်သုံးပြပေးဖို့
ဒါကတော့မြန်မာ journalist ကိုရကတာဝန်ရှိသူတူပြောပြခဲ့တာပါလွတ်တော်အတွင်လွတ်လပ်စွာသတင်းရယူရိုက်ကူးခွင့်နေတဲ့ပတ်သက်လို့ကန့်သက်ပိတ်ပင်တဲ့အပေါ်မှာတုံ့ပြန်ချက်တွေကိုကြားကြရမှာဖြစ်ပါရဲ့ရှင်။အဲ့ဒီနောက်ချင်းပိုင်မှာဒီငင်းချမ်းရေးဆွေးနွေးပွဲတွေကျင်းပခဲ့တဲ့အခြေအနေကိုလည်းပြောပြပေးဖို့ရှိပါတယ်။ဒီလိုအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါက်ခင်မျိုးသက်တို့ကကြေညာပေးပါမယ်ရှင်။
ကမ္ဘာဘောလုံးဖွဲ့ချုပ် FIFA စစ်မြေရရှိတွေပေါ်အချင်းဖြတ်ခြားဆမှုနဲ့စတင်စုံစမ်းစစ်ဆေးနေပြီဖြစ်တဲ့အကြောင်းအမေရိကန်နဲ့ဆွစ်ဇာလန်နိုင်ငံတို့ကကြေညာလိုက်ပြီးနောက်မှာပဲအဖွဲ့ချုပ်တွင်ပြုရင်ပြောင်းလဲမှုတွေလုပ်ဖို့ငွေကြေးထောက်ပံ့ကူညီနေတဲ့ဖွဲ့စည်းတွေကတောင်းဆိုလိုက်ကြပါတယ်။အချင်းဖြတ်ခြားဆမှုတရားမဝင်ငွေကြေးလွှတ်ပြောင်းမှုငွေမဲခွာခြားမှုပါဝင်စွဲချက်မျိုးများနဲ့ FIFA စစ်မြေရရှိ14ယောက်ကိုတရားစွဲဆိုလိုက်ကြောင်းအမေရိကန်တရားရေးဝန်ကြီးဌာနကမနေ့ကကြေညာခဲ့ပြီးနောက်မှာပဲ credit အကျွေးကတ်လုပ်ငန်းဖြစ်တဲ့ Visa ကတော့အပြင်းထန်ဆုံးဝေဖန်ခဲ့တာပါ။visa company နေနဲ့အခြေအကျမကျေမနပ်ဖြစ်ရတဲ့အကြောင်းနဲ့ပြည်ရင်ပြောင်းလဲမှုတွေမလုပ်ဘူးဆိုရင် FIFA ဖွဲ့ချုပ်ကိုကမကထလုပ်ကူညီနေတဲ့အစီအစဉ်တွေကိုပြန်သုံးသပ်မယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ် Coca-Cola company ကလည်းဆွဆွဲချက်တွေနဲ့ပတ်သက်လို့စိုးရိမ်နေဆိုတာကိုတတလဲလဲပြောဆိုထားတဲ့အကြောင်းနဲ့ FIFA အနေနဲ့ပြဿနာကိုချေချာနာနာကန့်တွဲဖြေရှင်းဖို့ညွှန်လင်းတဲ့အကြောင်းပြောဆိုခဲ့သလို Adidas company ကလည်းပွင့်လင်းမြင်သာမှုတွေရှိဖို့တိုက်တွန်းခဲ့တာပါဒီချိန်ထဲမှာပဲအာရှဘောလုံးဖွဲ့ချုပ် AFC ကတော့မနေ့ကမှပြုလုပ်မဲ့ FIFA ဥက္ကဋ္ဌရွေးပွဲကိုအစီအစဉ်တိုင်းလှုပ်သွားဖို့နဲ့လက်ရှိဥက္ကဋ္ဌဆက်ပတ်လာကိုလည်းထောက်ခံတဲ့အကြောင်းပြောဆိုခဲ့ပါတယ်။ဥရောပဘောလုံးဖွဲ့ချုပ် UEFA ကတော့ဥက္ကဋ္ဌရွေးမဲ့အစီအစဉ်ကို6လဆန်းကန့်ထားဖို့နဲ့ FIFA ခေါင်းဆောင်မှုမှအပြောင်းအလဲလုပ်ဖို့လိုတဲ့အကြောင်းပြောဆိုခဲ့တာပါ။ရုရှားသမ္မတဗလာဒီမီယာပူတင်ကတော့ FIFA ရရှိရေးဘောအမေရိကန်ကတရားစွဲဆိုရလို့ရဟာဘာဘောကတခြားနိုင်ငံတွေပေါ်တရားရေးအရာဩဇာအာဏာချက်တင်မှုကြိုးပမ်းမှုဖြစ်တယ်ဆိုပြီးဒီကနေ့ပဲဝေဖန်လိုက်ပါတယ
် IS Islamic စစ်သွေးကြော်တွေနဲ့တိုက်ခိုက်နေရတဲ့အီရတ်အစိုးရထောက်ခံသူတပ်ဖွဲ့တွေကိုလက်ကျင့်တန်တန်းပေးပြီးလိုအပ်တဲ့ပစ္စည်းကိရိယာတွေပေးနိုင်မဲ့နည်းလမ်းတွေကို American စစ်ဖက်ဆိုင်ရာအရာရှိတွေရှာဖွေနေကြတဲ့အကြောင်းကာကွယ်ရေးဝန်ကြီး Ash Carter ကပြောပါတယ်အီရတ်နိုင်ငံဘက်ဒတ်မြို့ရောအနောက်ဖက် Anbarty နဲ့မြို့ရောကိုစစ်သွေးကြော်တွေမကြာသေးခင်ကတင်ပိုက်လိုက်တဲ့ဖြစ်ရပ်ကိုကြည့်မယ်ဆိုရင်မြေပြင်တိုက်ပွဲတွေမှာတိုက်ရိုက်ခတ်ရရှိတဲ့လက်တွဲဘက်တွေလိုနေတဲ့ဆိုတာကိုပြနေကြောင်းဝန်ကြီးကာတာကသူ့ရဲ့အာရှခီးစင်မှာလိုက်ပါလာတဲ့သတင်းတောက်တွေကိုဒီကနေ့ပဲပြောကြားလိုက်တာပါအီရတ်နိုင်ငံမှာပြီးခဲ့တဲ့နှစ်ဩဂုတ်လကတည်းကအမေရိကန်ကလေကြောင်းထိုးစစ်တွေဆင်နွှဲနေပေမဲ့မြေပြင်တပ်ဖွဲ့တွေဆစ်လွတ်ဖို့တော့အခုချိန်ထိလက်မခံသေးပါဘူးစစ်သွေးကြော်တွေလက်ထဲရမာဒီမြို့ကျသွားတဲ့အတွက်အီရတ်တပ်ဖွဲ့ရဲ့စိတ်ဓာတ်ပေါ်ဝန်ကြီးကာတာကမေးခွန်းထုတ်ခဲ့ပေမဲ့အမေရိကန်သမ္မတအင်ဂျူကတော့ IS အစွန်းရောက်တွေပေါ်မှာအီရတ်နိုင်ငံကစစ်ဆင်နေတာတွေကိုအားပေးထောက်ခံကြောင်းနောက်ပိုင်းမှာပြောဆိုခဲ့တာပါလက်ကျင့်တင်နှံပေးတာတွေလိုအပ်တဲ့ပစ္စည်းပေးရတာတွေကိုအရှိန်မြင့်လှုပ်ဆောင်စေခြင်းအပြင်အီရတ်တပ်ဖွဲ့ဝင်တွေမြေပြင်မှာစွန့်ရင်ပုံမတွန်းမြင်လာပြီးယုံကြည်မှုအားလည်းကောင်းလာနိုင်တယ်လို့ကာကွယ်ရေးဝန်ကြီးကပြောဆိုခဲ့ပါတယ်
စီးရဲနိုင်ငံအခိုင်အတာဖွဲ့ခွဲရဲ့ခေါင်းဆောင်ကသူတို့ဖွဲ့နေတဲ့စီးရဲသမ္မတဘရှာအာအဆက်ကိုဖြုတ်ချဖို့အဓိကကြိုးပမ်းနေတာဖြစ်ပြီးအနောက်နိုင်ငံတွေကိုတိုက်ခတ်ဖို့ရည်ရွယ်မထားဘူးလို့ပြောဆိုလိုက်ပါတယ်။သမ္မတအာဆက်အစိုးရမကြခင်ဖြုတ်ချရမှာဖြစ်တယ်လို့လည်းနူဆရာတာဟူဖွဲ့ရဲ့ခေါင်းဆောင်အပူမိုဟာမက်ကိုလာနီကမနေ့ကအယ်ဂျာဇီးယားရုပ်မြင့်သံကြားနဲ့မင်းမြန်ကန်တခုမှပြောဆိုခဲ့တာပါ။စီးရဲဆူရတပ်တွေအတွက်စစ်ကူတွေဆစ်လွတ်ထားတဲ့ဟက်စ်ဘူလာဖွဲ့ကလည်းသမ္မတအာဆက်နဲ့ပူးပေါင်းခဲ့တဲ့သူတို့ရဲ့ကံကြမ္မာကိုသဘောပေါက်နေပြီလို့ဝေဖန်ပြောဆိုခဲ့ပါတယ်။ စီရဲသမားရဲ့လူမျိုးစုဖြစ်တဲ့အလာဝိတ်တီအနေနဲ့ဘေကင်းလုံချုံရေးအတွက်ယုံကြည်ကိုးကွယ်မှုကိုဆွလဖို့သမားအဆက်ကိုလက်မခံဆန့်ကျင်ကြဖို့လည်းတတိပေးခဲ့တာပါ။နူဆွာတာဦးရမလေဝက်ဖွဲ့စည်းထားတဲ့ကိုရာဆန်အထူးတပ်ဖွဲ့တစ်ခုရှိနေတယ်ဆိုတဲ့သတင်းကမှန်မှန်ကန်တဲ့အကြောင်းနဲ့ဒါအမေရိကန်ပြည်ထောင်စုကလှုပ်ချံဖန်တီးပြောဆိုမှုတသက်တာဖြစ်တယ်လို့လည်းအဖွဲ့ကောင်းဆောင်အယ်ကိုလိုနီကပြောဆိုခဲ့ပါတယ်။
အီရန်ရဲ့နျူကလ িয়ার အစီအစဉ်တွေနဲ့ပတ်သက်ပြီးအီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေပေါင်းတဲ့အဖွဲ့အစည်းကတင့်တော်တဲ့ကာလအတွင်းမှာပဲအပိသက်သဘောတူညီချက်ရဖို့မျှော်လင့်ထားကြောင်းအီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဂျာဗစ်ဇရစ်ကကြေညာပရင်းနေမှာပြောကြားလိုက်ပါတယ်။ဒါပေမဲ့တောင်းဆိုချက်တွေတိတ်ပြီးများနေမယ်ဆိုရင်တော့ဒီသဘောတူညီချက်တွေရနိုင်မှာမဟုတ်ဘူးလို့ဂရိနိုင်ငံရောက်နေစင်မှာပြောကြားခဲ့တာပါ။အီရန်နဲ့ဗြိတိန်တရုတ်ပြင်သစ်ရုရှားအမေရိကန်နဲ့ဂျာမနီနိုင်ငံတွေပါတဲ့အဖွဲ့ဟာအီရန်ရဲ့နျူကလ িয়ার လှုပ်ဆောင်မှုတွေရပ်ဆိုင်ပြီးအလဲအလှယ်နည်းနဲ့အီရန်ကိုတန်ခတ်ရေးယူမှုတွေရှော့ပေါပေးဖို့အတွက်အပိသက်သဘောတူညီချက်ရေးဆွဲနိုင်ဖို့ဇွန်လ30ရက်နေ့အထိအချိန်ပေးထားတာဖြစ်ပါတယ်။ဧပြီလကုန်လုံးကနှစ်ဖက်ကြားသဘောတူညီမှုမူပေါင်းတစ်ခုကိုချမှတ်နိုင်ခဲ့ပေမယ့်အီရန်ရဲ့စီးပွားရေးကိုထိခိုက်စေတဲ့တန်ခတ်မှုတွေကိုဘယ်လောက်များများရုပ်သိမ်းပေးရမှာလို့မျိုးအသေးစိတ်အချက်လက်တွေကိုတော့ညှိနှိုင်းရအောင်မှာဖြစ်ပါတယ်။အမေရိကန်နဲ့သူ့မဟာမိတ်တွေအနေနဲ့ဆွေးနွေးပွဲကိုရပ်ထပ်တိုးဖို့အတွက်မစင်စားဘဲဂျွန်လ30သတ်မှတ်ရဲ့အမိပြီးအောင်လုံနဲ့လှုပ်ဆောင်နေတယ်လို့အမေရိကန်နိုင်ငံကြီးဌာနပြောခွင့်ရကမနေ့ကပြောပါတယ
်။ဒီဝေအမေရိကန်အတန်းညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ57 kHz 985နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီလိုမဲကန်တဲ့မြန်မာဝိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ထိုင်းနိုင်ငံနဲ့နယ်စပ်နီမလေးရှားနိုင်ငံတောရင်းတနေရာကလူသေလောင်းတွေကိုမြေမြုပ်ထားရနေရာမှာလူပေါင်း139ရောက်ကိုမြုပ်နိုင်ခဲ့တဲ့ထောက်ထားတွေတွေ့ရတဲ့အကြောင်းမလေးရှားပြည်ရဲ့ဝန်ကြီးဌာနဒုတိယဝန်ကြီးကပြောဆိုခဲ့ပါတယ်။ချင်းချင်းမှာလူသေလောင်းတလောင်းထက်ပိုမြုပ်ထားနိုင်တယ်လို့အစိုးရမှတန်တရားဖြစ်ခဲ့ကြရပေမဲ့တယောက်ချင်းစီမြုပ်နှံထားတာကတွေ့ခဲ့ရတဲ့အကြောင်းဒုဝန်ကြီး129D2Anka Jaffa ကဒီကနေ့ပဲသတင်းတောက်တွေကိုပြောဆိုခဲ့တာပါ။လူမောင်ခိုသူတွေမြုပ်နှံထားခဲ့ကြရတယ်လို့တန်တရားရှိနေတဲ့အလောင်းတွေကိုမွတ်စလင်ထုံးနှန်းဆင်လာတိုင်းအဝတ်ဖြူတွေနဲ့ပတ်ပြီးမြုပ်နှံထားတာတွေ့ရတယ်လို့လည်းပြောပါတယ်။အလောင်းတွေမြုပ်နှံထားရနေရာတွေကိုရှာဖွေတွေ့ရှိခဲ့တဲ့အကြောင်းမလေးရှားရဲတပ်ဖွဲ့အကြီးကခါလက်တူဘေကာတနင်္လာနေ့ကကြေညာခဲ့ချိန်မှာတော့လူမောင်ခိုသူရဲ့စခန်းနေလို့ယူဆရတဲ့နေရာပေါင်း28ခုကိုဖော်ထုတ်နိုင်ခဲ့ပြီးစခန်းတစ်ခုမှာလူ20ကနေ300လောက်ထိနေထိုင်ခဲ့ပုံရတယ်လို့လည်းပြောဆိုခဲ့တာပါ။လာလူတော်ရင်စကန်တွေနဲ့အလောင်းတွေမြုပ်နေရနေရာတွေကိုထိုင်းနိုင်ငံဘက်ချမ်းမှာလည်းဒီလာဇမ်းမိုင်းတို့ကရှာဖွေတွေ့ရှိခဲ့ကြပါတယ်။မြန်မာနဲ့အင်ဒိချင်းဘင်္ဂလားဒေ့ရှ်ထိုင်းနိုင်ငံတွေကရွှေပြောင်းနေထိုင်သူတွေကိုထိုင်းနိုင်ငံကတစ်ဆင့်မလေးရှား၊အင်ဒိုနီးရှားစတဲ့နိုင်ငံတွေကိုလူမောင်ခိုသူတွေတရားမဝင်ပို့ဆောင်ရတာကအရှိတောင်အရှာဒေသမှာလူမောင်ခိုမှုပြဿနာနဲ့ရင်ဆိုင်နေရတာပါ။မကြသေးခင်လတွေမှာဆက်လက်နေတဲ့ပင်လယ်ပြင်ကိုဖျက်ဆီးပြီးဒီစားရွေးနိုင်ငံတွေကိုဝင်ရောက်ဖို့ကြိုးပမ်းမှုတွေအကြီးအကျယ်ရှိခဲ့တဲ့တည်းလဲပြဿနာကိုဖြေရှင်းနိုင်ရေးမြန်မာနိုင်ငံအပါဝင်နိုင်ငံပေါင်း18နိုင်ငံနဲ့ကုလသမဂ္ဂနိုင်ငံတကာအကူအညီပေးရေးဖွဲ့စည်းရေးမနက်ပံထိုင်းနိုင်ငံဘန်ကောက်မြို့မှာတွေ့ဆုံဆွေးနွေးဖို့လည်းစီစဉ်ထားပါတယ်။
အာရှပစိဖိတ်ဒေသရင်းလုံခြုံရေးအတွက်အမေရိကန်တို့အနေနဲ့အဓိကအင်အားဖြစ်တဲ့နောက်ထပ်နှစ်တွေအတော်ကြာဆက်ပြီးရှိသွားလိမ့်မယ်လို့အမေရိကန်ကာကွယ်ဝန်ကြီးအက်စတန်ကာရာကမနေ့ကပြောခဲ့ပါတယ်။ဒါအပြင်တောင်တရုတ်ပင်လယ်ပြင်ထဲတရုတ်တို့ကကျွန်းတစ်ခုတည်ဆောက်နေတာကိုချက်ချင်းရပ်ဆိုင်ဖို့လည်းသူကတောင်းဆိုလိုက်ပါတယ်။အာရှတိုက်ထက်ကတရုတ်ပါဝင်နိုင်ငံအလုံးအနေနဲ့ကျွန်းပိုင်ဆိုင်မှုတွေနဲ့ပတ်သက်လို့အငင်းပွားနေတာတွေအတွက်စီးရဲလှုပ်ရှားမှုတွေကိုရပ်ဆိုင်ပြီးငင်းချမ်းတဲ့နည်းနဲ့ဖြေရှင်းချဖို့အတွက်ဟဝိုင်းပလဲစိတ်ကန်းကိုအလဲပတ်ရောက်နေချိန်မှာပြောခဲ့တာပါ။ဒီလောက်ရတဲ့အားလုံးချက်ချင်းရက်ဆိုင်ဖို့နဲ့ရေရှည်ခန့်နဲ့ရက်ဆိုင်မှုမျိုးဖြစ်ဖို့အတွက်လည်းမစ္စတာကာတာကတိုက်တွန်းခဲ့ပါတယ်။တရုတ်တို့ရဲ့လောက်ရဟာအာရှပစိဖိတ်ဒေသရင်းနိုင်ငံတွေကိုပုံစံတစ်မျိုးနဲ့အတူပူးပေါင်းလာစေတဲ့အပြင်ဒေသရင်းအမေရိကန်တို့ရဲ့ပါဝင်ပတ်သက်မှုနဲ့ကိုလည်းပိုးပြီးတိုးလာစေတယ်လို့ဆိုပါတယ်။ဒါအပြင်နိုင်ငံတကာဥပဒေအရခွင့်ပြုထားတဲ့ဘယ်နေရာကိုမဆိုအမေရိကန်တွေအနေနဲ့လေကြောင်းရေကြောင်းတွေနဲ့သွားပြီးလှုပ်ရှားရလိမ့်မယ်လို့လည်းပြောကြားခဲ့ပါတယ်။
အမေရိကန်ပြည်ထောင်စုကပြည်내ကုန်းကုန်းနဲ့တောင်ကိုရီးယားနိုင်ငံကအရက်ပတ်သုံးတက်ခွဲကနေကိုအမေရိကန်စစ်တပ်က တောင်တန်းယောဂဗိုင်းရပ်စ်ပိုးနမူနာတွေမတော်တဆပြပုံမိခဲ့ပြီးတဲ့နောက်လူပေါင်း20ကျော်ကိုကျူတင်ကာကွယ်ရေးအနေနဲ့စေကူတာပေးနေရပါတယ်အမေရိကန်ကတခွဲခန့်ဝန်ထမ်း၄ဦးပြင်တောင်ကိုရီးယားနိုင်ငံဆိုးမျိုးတော်အပြင်ဘက်မှာရှိတဲ့ Hosan Leader Scan ကဝန်ထမ်း22ယောက်တို့ဟာအမေရိကန်နောက်ဘက်ခြမ်းဥတာပြည်နယ်မှာရှိတဲ့ Six Scan တစ်ခုကနေတင်ပို့လိုက်တဲ့တောင်တန်းယောဂကုသခံမဲ့ NDN နဲ့ကြုံရရတဲ့အကြောင်းအမေရိကန်တာဝန်ရှိသူတွေပြောဆိုခဲ့တာပါဇီဝဘုံမာရဲ့ချင်းချောက်မှု NDN တွေကိုလက်တွေ့ကြုံရတဲ့အခါသိရှိနိုင်အောင်စမ်းသပ်ဖို့ရည်ရွယ်ထားတဲ့အမေရိကန်ပင်ဒဂွန်စစ်ဌာနချုပ်ရဲ့အစီအစဉ်အရတောင်တန်းယောဂဗိုင်းရပ်စ်ပိုးအသေးတွေကိုတင်ပို့ရမှာဖြစ်ပေမဲ့မတော်တဆမှားယွင်းပြီးလူသေလောက်တဲ့အထိ NDN ရှိတဲ့ဗိုင်းရပ်စ်ပိုးအရှင်တွေကိုပြစ်ပို့ခဲ့တာဖြစ်ပါတယ်ဝါရှင်တန်မြို့တော်အနီးကမေရီလန်းပြည်နယ်မှာရှိတဲ့တခွဲခန့်ကတော့ပြီးခဲ့တဲ့သတင်းပတ်နောက်ပိုင်းမှာဗိုင်းရပ်စ်ပိုးအရှင်တွေကိုလက်ခံရရှိခဲ့ပြီးတဲ့နောက်သက်ဆိုင်ရာတာဝန်ရှိသူတွေကိုအတိအပြေးကြောင်းကြားခဲ့တာပါ
ထိုင်းနိုင်ငံမှာ2008ခုနှစ်တုန်းကအစိုးရဆန့်ကျင်ဆန္ဒပြပွဲတွေအတွင်းဝန်ကြီးချုပ်ရုံးကိုအတင်းချိုးဖောက်ဝင်ရောက်ခဲ့မှုနဲ့ရှိုင်းအင်းကြီးအဝါဝတ်ဆန္ဒပြသူ6ဦးကိုထိုင်းတရားရုံးကထောင်ဒဏ်2နှစ်စီချမှတ်လိုက်ပါတယ်။ဘန်ကောက်ကတရားရုံးတစ်ခုမှာဒီကနေ့ဇန်နဝါရီလမှာချမှတ်လိုက်တာဖြစ်ပြီးတရားခဏတွေဟာချန်စီယိုကိုကြော်တက်ပြီးအဆောက်အဦတွေတော့ဖြတ်ဝင်ရောက်ခဲ့တဲ့အပြင်ဒီလုပ်ရန်ဟာထိုင်းနိုင်ငံသားတွေရဲ့ရပိုင်ခွင့်ကိုပါထိခိုက်စေတယ်လို့ဆိုပါတယ်။2006ခုနှစ်တုန်းကထိုင်းနိုင်ငံမှာအဲ့ဒီအချိန်ကဝန်ကြီးချုပ်တာဝန်ထမ်းဆောင်ခဲ့တဲ့တက်ဆန်ရှင်နဝတ်ကိုဆန့်ကျင်တဲ့ဆန္ဒပြမှုတွေကိုရှောက်ဝါတွေကစတင်ခဲ့တယ်လို့အဲ့ဒီနှစ်မှာပဲစစ်တပ်ကအာဏာသိမ်းပြီးမစ္စတာတက်ဆန်ကိုဖြုတ်ချခဲ့တာဖြစ်ပါတယ
်ကြာသပတေးနေ့ညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့ဒေါခင်မျိုးသက်တို့ကြီးညာပေးခဲ့တာပါအခုထုတ်လွှင့်ပြီးမဲ့သတင်းလော်ရီတွေမှာတော့အရင်ဆုံးဒေတာရင်းကလှေစီးပြေးတွေအရေးဒေတာရင်းနဲ့နိုင်ငံတကာအတိုင်းဝိုင်းတို့ဘယ်လိုဆောင်ရွက်ပေးကြမလဲဆိုတာကြည့်ကြမှာပါမြန်မာနိုင်ငံကရိုဟင်ဂျာဒုက္ခသည်တွေအရေးနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့ထိရောက်တဲ့လက်တွေ့ဆောင်ရွက်မှုတွေချမှတ်ဆောင်ရွက်တင်တယ်လို့လူခွင့်ရေးအဖွဲ့တချို့ကတိုက်တွန်းနေကြပါတယ်အရှိတောင်အရှဒေတာကပင်လယ်ပြင်မှာပိတ်မိနေတဲ့လှေစီးပြေးဒုက္ခသည်တွေအရေးနဲ့ပတ်သက်လို့နိုင်ငံတကာရဲ့အာရုံစုစိုက်မှုတွေရှိခဲ့ပြီးတဲ့နောက်လုံခြုံရေးကောင်စီမှဒီကိစ္စဆွေးနွေးကြမှာဖြစ်တယ်လို့မနက်ဖြန်မေလ29ရက်နေ့မှာလဲအာရှနိုင်ငံတွေကကိုယ်စားလှယ်တွေဘန်ကောက်မြို့မှာဆွေးနွေးကြဖို့ရှိပါတယ်မက်ခင်ပြူတွေကတင်ပြပေးပါမယ်ရှင
်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကနေအိန္ဒိယနိုင်ငံတွေကိုလှေတွေနဲ့ထွက်ခွာနေကြတဲ့ဒုက္ခသည်ထောင်နဲ့ချီမှာမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကိုရောက်လာကြသူတချို့ရှိတယ်လို့ပင်လယ်ထဲမှာမျောနေသူတွေလည်းအများအပြားရှိတယ်လို့ဆိုပြီးဒီလူတွေကိုရှာဖွေကယ်ဆယ်ဖို့နိုင်ငံတကာကတိုက်တွန်းပြောဆိုသံတွေထွက်လာခဲ့ပြီးတဲ့နောက်မှာဒီကနေ့ကုလသမဂ္ဂလုံခြုံရေးကောင်စီမှလဲဒီကိစ္စကိုဆွေးနွေးကြမှာပါကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးဇာအီရီယက်အယ်ဟူစိန်ဦးဆောင်ပြီးတော့လုံခြုံရေးကောင်စီကိုတင်ပြလာလဲဖြစ်ပါတယ်။ဒီဆွေးနွေးမှုကနေထိရောက်တဲ့လှုပ်ဆောင်မှုတွေချမှတ်တင်တယ်လို့လန်ဒန်အခြေစိုက် Bomber Campaign UK အဖွဲ့ရဲ့ညွှန်ကြားရေးမှူး Mark Farmana ကပြောပါတယ
်။ The UN Security Council discussing the current crisis with the Rohingya is very welcome. But what we're concerned about is that they often discuss
ကုလသမဂ္ဂလုံခြုံရေးကောင်စီမှာရိုဟင်ဂျာရေးဆွေးနွေးမယ့်ကိစ္စကိုကျွန်တော်တို့ကြိုးစားပါတယ်။ဒါပေမဲ့ကျွန်တော်တို့စိုးရိမ်တာကဒီလိုမြန်မာနိုင်ငံရဲ့လူ့အခွင့်အရေးပြဿနာကိုမကြာခဏဆွေးနွေးပေမဲ့တကယ်လက်တွေ့ဘာမှမလုပ်တာကိုပါအပြောတတ်တဲ့မလုံလောက်ပါဘူး။ကျွန်တော်တို့မြင်ချင်တာကရခိုင်ပြည်နယ်အတွင်းမှာလူသားချင်းစာနာမှုအထောက်ပံ့တွေပေးနိုင်အောင်လုံခြုံရေးကောင်စီကနေအတွင်းရေးမှူးချုပ်ဘန်ကီမွန်းကိုဒီကိစ္စမြန်မာအစိုးရနဲ့ဆေးစပ်ညှိနှိုင်းမှုတွေကိုဦးဆောင်လုပ်ဖို့ပြောတာမျိုးပါ။ဘာကြောင့်လဲဆိုတော့မြန်မာအစိုးရအနေနဲ့ရခိုင်ပြည်နယ်အတွင်းပြည်တွင်းပြည်ပအကူအညီပေးလုပ်ငန်းတွေကိုအခုအထိကန့်သတ်နေသေးပ
ါရိုဟင်ဂျာဒုက္ခသည်တွေအများအပြားပင်လယ်ဖြတ်ထွက်ပြေးကြတဲ့အဓိကအကြောင်းရင်းတစ်ခုထဲမှာဆင်းရဲနွမ်းပါမှုနဲ့အထောက်ပံ့မရတာတွေကြောင့်ဖြစ်တယ်လို့လည်း Mark Farmana ကပြောပါတယ်ဒါကြောင့်ရခိုင်ပြည်နယ်အတွင်းမှာရိုဟင်ဂျာဒုက္ခသည်တွေကိုလူသားချင်းစာနာမှုအကူအညီတွေကိုပေးနိုင်အောင်လို့ဒီမြန်မာအစိုးရကအကန့်အသတ်မထားဖို့လူကြွေးကောင်စီကဖိအားပေးလှုပ်ဆောင်တင်တယ်လို့ Mark Farmana ကပြောပါတယ်
If Ban Ki-moon has a mandate from the UN Security Council, the most powerful body in the world, to go there to negotiate humanitarian...
ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုလုပ်ငန်းတွေကိုအကန့်အသတ်မရှိလှုပ်ဆောင်နိုင်အောင်မြန်မာအစိုးရနဲ့ဆေးစပ်ညှိနှိုင်းမှုတွေလုပ်ဖို့ကမ္ဘာဩဇာအရှိဆုံးအဖွဲ့ဖြစ်တဲ့လုံခြုံရေးကောင်စီကနေအတွင်းရေးမှူးချုပ် Ban Ki-moon ကိုလုပ်ပိုင်ခွင့်ပေးဖို့လိုပါတယ်။ဒီလိုလုပ်ပိုင်ခွင့်ပေးတာဟာမြန်မာအစိုးရကိုလည်းသူတို့လက်ရှိမူဝါဒတွေပြောင်းလဲလာအောင်ရခိုင်ပြည်နယ်အတွင်းအကူအညီတွေကိုဝင်ရောက်ခွင့်ပြုအောင်ခိုင်မာတဲ့သတင်းစကားတရပေးရလဲကြပါတယ
်ဒီကနေ့ကုလသမဂ္ဂလုံခြုံရေးကောင်စီမှဒီလှေစီးပြေးဒုက္ခသည်တွေအရေးဆွေးနွေးဖို့ရှိတယ်လို့ပဲဒီကိစ္စနဲ့ပတ်သက်ပြီးတော့ပဲဒီမြန်မာအပါအဝင်ဒေသတွင်းနိုင်ငံပေါင်း18နိုင်ငံကကိုယ်စားလှယ်တွေဟာလဲမနေ့ဖြန်မေလ29ရက်နေ့မှာဘန်ကောက်မြို့မှာတွေ့ဆုံဆွေးနွေးကြဖို့ရှိနေတာပါလူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ Human Rights Watch ရဲ့အာရှရေးရာတာဝန်ခံတဦးဖြစ်တဲ့ Phil Robertson ကတော့ဒီအစည်းအဝေးကနေဒေသတွင်းနိုင်ငံတွေပူးပေါင်းပါဝင်တဲ့ဒီမဖြစ်မနေလိုက်နိုင်ရမယ့်သဘောတူညီချက်တွေကိုချမှတ်လို့ဆောင်ဖို့လိုအပ်တယ်လို့ပြောပါတယ်
We'd like to see a binding agreement. First of all, the priorities on search and rescue to find the remaining people. Second, we want to
ဆက်ဆက်ရနိုင်ငံအနေနဲ့မဖြစ်မနေလိုက်နာဆောင်ရမယ်သဘောတူညီချက်တွေရဖို့လိုပါတယ်။အရင်ဆုံးဦးစားပေးလို့ရမှာကပင်လယ်ထဲမျောနေတဲ့သူတွေကိုရှာဖွေကယ်ဆယ်ဖို့ပါ။ပြီးရင်တော့ဒီ UNHCR နဲ့ IOM တို့ကိုဒီလူတွေနဲ့တွေ့ဆုံခွင့်ပေးပြီးတော့သူတို့ဟာဒုက္ခသည်တွေလားဒါမှမဟုတ်လူမောင်းခိုးကူးခံရတဲ့သူတွေလားစသဖြင့်စီစစ်တီးပြုပြီးတော့လိုအပ်တဲ့အကူအညီတွေပေးနိုင်အောင်စီစဉ်ပေးရပါမယ်။နောက်တစ်ခုကတော့မြန်မာအစိုးရအနေနဲ့ Ranger တွေနဲ့ပတ်သက်တဲ့သူ့ရဲ့မူဝါဒကိုပြောင်းလဲပြီးတော့ Ranger တွေအပေါ်မှာခွဲခြားဆက်ဆံမှုတွေလူခွင့်ချိုးဖောက်မှုတွေကိုရပ်တန့်ရပါမယ်။သူတို့တွေနေထိုင်ခဲ့တဲ့ရခိုင်ပြည်နယ်မှာပြန်နေခွင့်ပြုပြီးတော့နိုင်ငံသားအဖြစ်နဲ့လက်ခံပေးရပါလိမ့်မယ်
။မလက်ပြန်ဘာကောက်မြို့မှာကျင်းပမဲ့အစည်းအဝေးကိုဒီအာရှ18နိုင်ငံကကိုယ်စားလှယ်တွေတက်ရောက်ကြမယ့်အပြင်အမေရိကန်နဲ့ဆွစ်ဇာလန်နိုင်ငံတွေကစောင့်ကြည့်လေ့လာသူတွေနဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီ UNHCR နဲ့နိုင်ငံတကာရွှေ့ပြောင်းနေထိုင်သူများဆိုင်ရာအကူအညီပေးရေးအဖွဲ့ IOM တို့လည်းတက်ရောက်ကြမှာပါ။ဒီတော်တွင်လူခွေဆက်ရအာဆီယံလွှတ်တော်အမတ်များအဖွဲ့ APHR ကလည်းမြန်မာဆွေရအနေနဲ့ရိုဟင်ဂျာရီပေါ်ဖိနှိပ်ဆက်ဆံမှုတွေကိုအဆုံးသတ်ဖို့အပါအဝင်လေစီပြေဒုက္ခသည်ပြဿနာအရင်းခံကိုဒီဘန်ကောက်စည်းဝေးမှာအဓိကထားဆွေးနွေးကြဖို့မလေးရှားဆွေရကိုတိုက်တွန်းနေပါတယ်ရှင်
။မကင်ဖြူထွေးပြပြသွားခဲ့တာပါရှင်။အခုတစ်ခါတော့ဒီလွှတ်တော်အတွင်မှာသတင်းနဲ့ဓာတ်ပုံရိုက်ကူးခွင့်ပိတ်ပင်မှုအပေါ်ကိုလည်းအလှည့်ပေးခြင်းပါတယ်။ဝေဘရှက်ဒီသတင်းကိုမကြခင်မှာထုတ်လွှင့်ပေးပါမယ်ရှင်။အခုတစ်ခါတော့ဟိုမျိုးဆောင်ဥပဒေနဲ့ပတ်သက်တဲ့တုံ့ပြန်ချက်တွေကိုပြောပြပေးသွားမှာပါ။ဝေဖန်မှုတွေရှိနေတဲ့မျိုးဆောင်ဥပဒေ၄ခုတည်းကမြန်မာဗုဒ္ဓဘာသာဝင်များအထူးထိမ်းမြှင့်ခြင်းဆိုင်ရာဥပဒေချမှာဘာသာကြားတဦးအနေနဲ့မြန်မာဘာသာဝင်တဦးကိုလက်ထပ်ခြင်း၊ကွာရှင်းခြင်း၊သာသမီထိမ်းမြှင့်ခြင်းနဲ့အင်တောင်ရေးဆိုင်ရာအငင်းပွားစရာကိစ္စတွေကိုဆုံးဖြတ်ချက်ချမယ်ဆိုရင်ဘယ်ဥပဒေဓလေ့ထုံးတမ်းတို့နဲ့မှဆုံးဖြတ်ပိုင်ခွင့်ပေးမှာမဟုတ်ဘဲမြန်မာဗုဒ္ဓဘာသာဝင်အမျိုးသမီးများအထူးလက်ထပ်ထိမ်းမြှင့်ခြင်းဆိုင်ရာဥပဒေနဲ့ပဲဆုံးဖြတ်ရမယ်ဆိုတဲ့အချက်ပါဝင်ပါတယ်။မေလ29ရက်နေ့ကအမျိုးသားလွှတ်တော်မှအတည်ပြုခဲ့တဲ့ဒီဥပဒေပေါ်လွှတ်တော်မတ်တချို့ရဲ့သဘောထားနဲ့အတူလူခွင့်ရေးအဖွဲ့တချို့ရဲ့တုံ့ပြန်ချက်တွေကို VOA မြန်မာပိုင်းသတင်းတောက်မေခကစူးစီးတင်ပြထားပါတယ်ရှင်
။ဒီဥပဒေကိုမေလ18ရက်နေ့ကအမျိုးသားလွှတ်တော်မှဆွေးနွေးခဲ့ပြီးမနေ့ကအတည်ပြုခဲ့တာပါ။ဒီဥပဒေချမ်းဟာဗုဒ္ဓဘာသာဝင်မိန်းမတဦးကိုဘာသာကြားအမျိုးသားတဦးကထိမ်းမြားလက်တတဲ့အခါကျင့်သုံးရမယ့်ဥပဒေချမ်းတစ်ခုဖြစ်ပါတယ်။ဒီဥပဒေကိုဝေဖန်မှုတွေရှိနေစေဖြစ်ပေမဲ့အမျိုးသားလွှတ်တော်ကဒါကိုအတည်ပြုခဲ့တာဖြစ်ပါတယ်။မြန်မာဗုဒ္ဓဘာသာဝင်အမျိုးသမီးတဦးအနေနဲ့ဘာသာကြားတဦးနဲ့လက်ထပ်မယ်ဆိုရင်သက်ဆိုင်ရာမြို့နယ်အထွေထွေအုပ်ချုပ်ရေးမှူးဌာနမှာပပုံတင်ရမှာဖြစ်ပြီးအကန့်ကွက်သူမရှိမှအုပ်ချုပ်ရေးမှူးကထိမ်းမြားလက်ထပ်ပေးခွင့်ရှိတယ်လို့ဥပဒေမှာပါရှိပါတယ်။ဥပဒေမှာဗုဒ္ဓဘာသာမဟုတ်တဲ့ယောက်ျားကမိန်းမဖြစ်သူဗုဒ္ဓဘာသာဝင်အမျိုးသမီးကိုကိုထီးလက်အောင်ညှဉ်းပန်းနှိပ်စက်ခြင်းအပြုအမူအပြင်စိတ်ဆင်းရဲအောင်ပြုလုပ်ခြင်းအကြမ်းဖက်ခြင်းတို့ပြုလုပ်ပါကပေါင်တန်းနှစ်နှစ်သို့မဟုတ်ငွေတန်းသိန်း30ကိုတရားရုံးကိုပေးဆောင်ရမယ်လို့ပါဝင်ပါတယ်။ဗုဒ္ဓဘာသာဝင်အမျိုးသမီးရဲ့ယုံကြည်ကိုးကွယ်ရာဗုဒ္ဓရုပ်ပွားတော်များဆင်းနူတော်များဇေဒီပထိုးပုံတော်များဗုဒ္ဓဘာသာယဟန်ပုံတော်များကိုဗုဒ္ဓဘာသာဓလေ့ထုံးစံနေနဲ့အညီနေအိမ်မှာထားရှိကိုးကွယ်ခွင့်ပြုရမှာဖြစ်ပြီးဗုဒ္ဓဘာသာဝင်ဆိုင်ရာကိစ္စရဲ့အားလုံးကိုလွတ်လပ်စွာလုပ်ခိုင်ခွင့်ပေးရမယ်လို့ဥပဒေမှာပါဝင်ပါတယ်ဒီဥပဒေဟာကာလဒေတာအရပေါ်ထွန်းလာတဲ့ဥပဒေတစ်ခုဖြစ်ကြောင်းမြန်မာဗုဒ္ဓဘာသာဝင်အချို့မှာဘာသာကြားနဲ့လက်ဆက်ပြီးပါကယုံကြည်ကိုးကွယ်ရာဗုဒ္ဓရုပ်ပွားတော်ပုံတော်များဆင်းနုတော်များဇေဒီပထိုးပုံတော်များဗုဒ္ဓဘာသာယဟန်ပုံတော်များကိုထားရှိကိုးကွယ်မှုကိုကန့်ကွက်ခံရမှုတွေရှိခဲ့ကြောင်းဒီလိုတာရကတွေကြောင့်အခုလိုဥပဒေပေါ်ပေါက်လာရတာဖြစ်တယ်လို့အမျိုးသားလွှတ်တော်အမတ်ဦးလာဆွေကခုလိုပြောပါတယ
်အခြားဘာသာတွေရဲ့အခြားနိုင်ငံတွေမှာကျထားတဲ့ဥရိနဲ့ဆိုင်ရင်ဒါကတော်တော်ပြော့နေပါသေးတယ်ဟုတ
်ဒီပြင်ဗုဒ္ဓဘာသာဝင်အမျိုးသမီးကိုအခြားဘာသာတို့အတင်းအကျပ်ပြောင်းကိုးကွယ်စေခဲ့ပါကထောင်ဒဏ်ချမှတ်နိုင်ကြောင်းဥပဒေမှာဖော်ပြထားပါတယ်မူလကဘာသာပြောင်းကိုးကွယ်စေသူကိုထောင်ဒဏ်အနေနဲ့9နှစ်ချမှတ်နိုင်ကြောင်းတတ်မှတ်ထားပေမဲ့အခုအခါ2နှစ်တို့ပြင်ဆင်လိုက်တယ်လို့လွှတ်တော်အမတ်တွေကပြောပါတယ်ဒီဥတွေဟာမွတ်စလင်ဘာသာနဲ့ပတ်သက်ပြီးပေါ်ပေါက်လာတာဖြစ်ပေမဲ့အခြားဘာသာဝင်တွေအပေါ်မှာရိုက်ခတ်မှုတွေရှိတယ်လို့ချင်းတိုးတက်ရေးပါတီအမျိုးသားလွှတ်တော်အမတ်ဦးစတီဖင်စာတိတ်ကခုလိုပြောပါတယ်
ကျွန်တော်မဆိုင်တဲ့တိုင်းသားဖွဲ့စည်းမဆိုင်တဲ့ဘာသာရေးသက်ကလည်းနည်းနည်းလေးတော့အကုန်လုံးဥက္ကဋ္ဌကောက်ချိခဲ့တဲ့သဘောပေါ်ရတာပြဿနာမပေါ်တဲ့အားလည်းပေါ်အောင်လုပ်တဲ့ဆိုတဲ့သဘောကာကွယ်တင်းတဲ့အရာတစ်ခုလိုပဲကျွန်တော်အနေနဲ့မြင်နေဒါမဲ့တခုတော့ရှိတာပေါ့ကျွန်တော်ဂျန်တဲ့မြူသမီဂျန်တဲ့ဘာသာဂျန်တဲ့လူမျိုးနဲ့ပတ်သက်လို့တော့ဒါမလိုအပ်ပဲနဲ့လာပြီးတော့ကျွန်တော်ကပြဿနာကလာပြီးတော့ရိုက်တာပေါ့အကုန်လုံးတော့
အမျိုးသမီးအရေးလှုပ်ရှားသူအချို့ကလည်းဒီဥတွေကိုလက်မခံမှုတွေရှိပြီး Rainbow အဖွဲ့ကအမျိုးသမီးအရေးပါဝင်လှုပ်ရှားသူတဦးကတော့ဒီဥတွေမှာကန့်တတ်မှုတွေရှိနေတယ်လို့အခုလို့ပြောပါတယ
်။ကျမတို့တစ်ချိန်လုံးကျမတို့ဟိုရှေ့ရဟိုအစဉ်အဆက်ပေါ့နော်ကျမတို့မိဘတွေကအစဉ်အဆက်မှာဟိုတစ်လျှောက်ကဟိုကန့်တတ်ချက်တွေနဲ့ဘောင်ခက်ခန့်ထားရပြီးတော့အမျိုးသမီးရဲ့လွတ်လပ်ခွင့်တွေဆုံးရှုံးနေပေါ့နော်ဟိုဥပဒေကြီးကလေဟိုကန့်တတ်ထားတဲ့အခါကျတော့ပေါ့နော်အမျိုးသမီးတွေအတွက်ကိုဒါအရန်ညိုလေးဟိုခွဲခြားထားသလိုမျိုးတစ်ခုဖြစ်နေမှာလို့ပေါ့နော်ကျွန်မအဲ့လိုတော့မြင်ပါရှင့်ဟုတ်
ဥပဒေမှာဗုဒ္ဓဘာသာဝင်မဟုတ်တဲ့အမျိုးသားတအုပ်ဟာဥပဒေကျမ်းပါပြဋ္ဌာန်းချက်တစ်ခုခုကိုဖောက်ပြက်ခဲ့ပါကအနည်းဆုံးထောင်နှံ6လကနေ3နှစ်အထိချမှတ်နိုင်တယ်လို့အများဆုံးငွေတန်5သိန်းသို့မဟုတ်ဓာတ်နှစ်ရက်လုံးကိုကြာခံရမှာဖြစ်တယ်လို့ဖော်ပြထားပါတယ်။လက်ရှိမှာဥပဒေကျမ်းကိုပြည်သူ့လွှတ်တော်ကလည်းအတည်ပြုပြီးဖြစ်တဲ့အတွက်ပြည်အောင်စုလွှတ်တော်ကိုပေးပို့ရမှာဖြစ်ပါတယ်။ပြည်အောင်စုလွှတ်တော်ကိုပေးပို့ပြီးနိုင်ငံတော်သမ္မတကလက်မှတ်ထိုးပါကဒီဥပဒေဟာအတည်ဖြစ်လာမှာဖြစ်ပါတယ်။ဒီဥပဒေအတည်ဖြစ်လာပါကမူလတည်ဆဲဥပဒေဖြစ်တဲ့1954အထူးထိမ်းများခြင်းဥပဒေဟာပြက်ပြဲမှာဖြစ်ပြီးဒီဥပဒေအတိုင်းသာပြင်နာကျင့်သုံးရတော့မှာဖြစ်ပါတယ်
။မိခပြပြခဲ့တာပါရှင်။အခုတခါတော့စောစောပိုင်းကပြပြခဲ့သလိုပဲဒီလွှတ်တော်အတွင်းသတင်းရိုက်ကူးခွင့်ကန့်သက်ခံရမှုအကြောင်းကိုပြပြပေးမှာပါ။ပြည်ထောင်စုလွှတ်တော်နဲ့ပြည်သူ့လွှတ်တော်တွေမှာလွတ်လပ်စွာသတင်းရိုက်ကူးမှုပေါ်ပိတ်ပင်လိုက်တဲ့အတွက်ရုပ်တံသတင်းရိုက်ကူးသူတွေနဲ့သတင်းတပ်ပုံရိုက်ကူးသူတွေအတွက်အခက်အခဲတွေ့ကြရပါတယ်။ဒီလိုကန့်သက်ပိတ်ပင်မှုဟာသတင်းလွတ်လပ်ခွင့်နောက်ပြန်ဆုတ်သွားတဲ့အနေအထားဖြစ်တဲ့အကြောင်းသတင်းတောက်တွေကတညတညွတ်ထဲပြောပေမဲ့လွှတ်တော်အမတ်တွေကတော့သတင်းလွတ်လပ်ခွင့်ကိုအနှောက်အယှက်မဖြစ်ပါဘူးလို့တုံ့ပြန်ကြပါတယ်။အပြည့်စုံကိုမတ်တိန်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။ပြည်သူ့လွှတ်တော်နဲ့ပြည်ထောင်စုလွှတ်တော်မှာသတင်းတောက်တွေကိုအရင်ကခွင့်ပြုထားတဲ့ Interpreter Booth ကနေသတင်းယူခွင့်ကိုပိတ်ပင်ပြီး၃ရက်အကြာဒီကနေ့မှာတော့သတင်းတောက်တွေသတင်းယူဖို့ပြည်သူ့လွှတ်တော်မှာအခန်းစီစဉ်ပေးမယ်လို့လွှတ်တော်ယုံကသဘောတူလိုက်ပါတယ်။ပြည်သူ့လွှတ်တော်မှာတော့ဓာတ်ရိုက်သတင်းရယူရိုက်ကူးခွင့်ကိုဆက်ပြီးတော့ပိတ်ထားဆဲဖြစ်ပါတယ်။ပြည်သူ့လွှတ်တော်ကနောက်ထပ်စီစဉ်ပေးမဲ့သတင်းခန်းကလည်းလွှတ်တော်အစည်းအဝေးခန်းမှနောက်ဖက်ကလေးလာသူတွေတက်ရောက်ရာနေရာရဲ့ဘဲဘက်ညာဘက်ထောင်းနှစ်ခုလိုမှစီစဉ်ပေးမှဖြစ်လို့အရင်ကလိုတော့လွတ်လွတ်လပ်လပ်သတင်းယူခွင့်ရမှာမဟုတ်ဘူးလို့နေပြည်တော်လွှတ်တော်သတင်းထောက်တဦးကအခုလိုပြောပါတယ်
။အဓိကကတော့ဒီရုပ်သံရဲ့အခက်အခဲပဲ။ဆုံးပါလေ။ကျွန်တော်တို့ဆက်ခွင့်ပေါ်မှာဖြစ်တယ်လို့ပြောပြထားတဲ့ဒီအဲ့ဒီဆက်ကွနေပါဘယ်လိုမှချင်းမမလေးတောင်ကြည့်တယ်ပေါ့ဟာရုပ်ယူရတယ်ပါအဆင်မပြေတော့ပြီးတော့ကျွန်တော်တို့လွှတ်တော်တွေမှာသူတို့လှုပ်ရှားနေတာအကျိုးဆုံးနေတဲ့ဟာကြီးအတွက်ကျွန်တော်တို့ insert တက်ပြီးမရဘူးသူတို့ဆက်ကွနေမှာပြီးထားတဲ့ရုပ်ပဲရတယ်ဒီလိုတော့ကျွန်တော်တို့ပြန်လည်ဆွေးနွေးတဲ့ဟာမျိုးတွေပါတိုင်းကျွန်တော်တို့ဆက်ရဖို့မလိုဘူးသူတို့ကြည့်ကြသူတို့ပြီးထားတဲ့အတိုင်းဟိုမှာ edit လုပ်ပြလာတဲ့ဟာတွေကိုသူတို့ပြီးရဲ့ cut in change လုပ်ပဲကျွန်တော်ကရပါတယ်အားကြကျွန်တော်လိုနေတာကပြောနေတဲ့လူရဲ့အကြီးကဲမျက်နှာနဲ့လိုချင်တဲ့ရုပ်ကဒါပေမဲ့သူတို့ကဝိုင်းပြွေးကြရတာခါမိတယ်ကျွန်တော်တို့ဝိုင်းပြွေးရအဲ့ဒီချိန်ကြီးသွားတာယူဘူးမှမကြဘူးအရင်လွတ်လပ်ကျွန်တော်တို့တရင်ယူလို့ရတယ်တပ်ပုံရက်ခွင့်ရနေတယ်ပြီးကျွန်တော်ချက်ချင်းပို့လို့ရနေတယ်တပ်ပုံကြီးအခုသူတို့ပြီးတဲ့ပုံပဲရမယ်ခွန်လို့ကြအချိန်လေးအရင်နောက်ကြောင်ပါမယ်တရင်လေးနောက်ကြောင်ပါသူတို့ကျင်တဲ့ချက်နဲ့သွားတာပုံလည်းမျိုးအားလုံးပါကျွန်တော်ဟိုနေပြီးပြန်ကြည့်ပြီးတော့တဲ့အဆင်လောက်ပဲဖြစ်သွားပါဘူ
း2011ခုနှစ်လွတ်တော်ဆွေးနွေးပွဲတွေစခဲ့ခြင်းကတည်းကသတင်းထောက်တွေကိုသတင်းယူခွင့်ပေးထားတဲ့လွှတ်တော်ခမ်းမရဲ့အပေါ်ဘက်က Interpreter Booth အခန်းကတော့နိုင်ငံတကာကလေးလာသူတွေအတွက်ထားရှိထားတာဖြစ်ပြီးသတင်းထောက်တွေအတွက်မဟုတ်ဘူးလို့လွှတ်တော်ယုံကဒီကနေ့မှတုံ့ပြန်ခဲ့ပါတယ်။ဓာတ်ရိုက်သတင်းရိုက်ကူးဝင်ကိုပိတ်လိုက်တာကြောင့်နေစဉ်ထုတ်သတင်းစာတွေရုပ်သံသတင်းဌာနတွေအတွက်သတင်းတွေကိုအချိန်မီမပို့နိုင်တဲ့ပြဿနာတွေလည်းတွေ့ရတယ်လို့လွှတ်တော်သတင်းထောက်တို့ကပြောပါတယ်။သတင်းထောက်တွေကိုပြန်ပြီးသတင်းရယူခွင့်ပေးဖို့အတွက်လည်းလွှတ်တော်နာယကထံကိုမြန်မာဂျာနယ်လစ်ကွန်ရက်ကစာပေးဖို့တောင်းဆိုလိုက်ပါတယ်။ဒီလိုရဟာသတင်းလွတ်လပ်ခွင့်နောက်ပြန်ဆုတ်တဲ့အခြေအနေဖြစ်တယ်လို့လဲမြန်မာချန်နယ်လေးခွန်ရဲရဲ့အတွင်ရေးမှုဦးမြင့်ကျော်ကပြောပါတယ
်အဲဒီမှာနေပြည်တော်မှာသတင်းရှင်တွေသတင်းနောက်တွေအဲဒီလွတ်တော်တဲ့ဝင်မြင်ကတော့သူတပြစ်တော်ရုပ်သံနဲ့TV သတင်းTV သတင်းနောက်တွေပေါ့နော်သူတို့တွေအတန်ယူဖို့လို့ရုပ်ရိုက်ဖို့လို့အခက်အခဲတွေဖြစ်တယ်ပေါ့နော်အဲဒီဆိုတော့အဲဒီအခက်အခဲငကိုကဟိုခွင့်ပြုထားတဲ့ဟာကိုအခုကပြန်ပြီးတော့ကန့်တတ်တယ်ဆိုတော့အဲ့ဒီဟာနောက်ဆုတ်သွားတဲ့သဘောမျိုးလည်းဖြစ်တယ်။သတင်းယူတဲ့နေရာမှာလည်းခက်ခဲကြီးတော့အဲ့ဒီဟာကိုပြန်သုံးပြပေးဖို့ဟိုတင်ပြတဲ့သဘောပေါ့နော်။ဟိုပြည်တော်စစ်တော်နာကစီကိုစပို့တော့
မူလသတင်းရယူခွင့်ပေးထားတဲ့အခန်းကနေသတင်းယူခွင့်ပိတ်လိုက်တာကလွတ်လပ်စွာသတင်းရယူခွင့်ကိုမထိခိုက်နိုင်စေဘူးလို့လည်းလွှတ်တော်အမတ်တို့ကရှုမြင်ကြပါတယ်။ပြည်သူ့လွှတ်တော်အမတ်တို့ဖြစ်တဲ့ဦးဖေတန်းကတော့သူ့အမြင်ကိုအခုလိုပြောပါတယ
်။အပြင်ပုံကကင်မာနဲ့ချိန်ပြီးတော့ရိတ်ခွင့်ကိုဟိုပိတ်တာပါခင်ဗျာဒီအရှားတွေကတော့လွတ်တော်ကလေးတွေကိုဒါမင်းများနာနာဒီ TV မှာကြီးလို့ဒီရှင်းရှင်းတွေပေါ်မှာဘယ်လိုလာပြီးတော့ဖ ချင်းရတယ်အကုန်လုံးကွန်ပျူတာတွေမြားအသိပင်တာမဟုတ်ပါဘူးသတင်းရဟိုပိုင်းကဘယ်လိုတူကိုယ်စလဲမဆိုသူတို့ကိုလာပြီးတော့အားလားဂျူးလို့ရပါတယ်
လွတ်တော်တွေမှာတခြားလွတ်တော်အမတ်တယောက်ရဲ့ကိုစားမဲပေးခလုတ်ကိုကိုစားနှိပ်ပေးခဲ့တယ်ဆိုတော့တမတော်သားကိုစလဲတဦးရဲ့သတင်းဌာပုံကိုပြည်တွင်းသတင်းချန်နယ်တစ်ခုမှာဖော်ပြခဲ့တယ်လို့လွတ်တော်အမတ်တွေလွတ်တော်ဆွေးနွေးပွဲအတွင်းအိတ်ငိုင်နေတဲ့ပုံတွေဟာလည်းလူမှုကွန်ရက်တွေပေါ်မှာတက်လာခဲ့ပြီးတဲ့နောက်မှာပြည်သူလွတ်တော်နဲ့ပြည်ထောင်စုလွတ်တော်တို့မှာအရင်သတင်းတောက်တွေကိုခွင့်ပြုထားတဲ့အခန်းကနေသတင်းယူခွင့်ပိတ်လိုက်တာဖြစ်ပါတယ်ဒါပေမဲ့ဘာကြောင့်သတင်းယူခွင့်ပိတ်ရတယ်လဲဆိုတာကိုတော့လွှတ်တော်ယုံကတိတိကျကျမပြောပါဘူးလက်တလုံးမှာတော့ပြည်သူလွှတ်တော်နဲ့ပြည်ထောင်စုလွှတ်တော်တို့မှမူလသတင်းရယူရိုက်ကူးခွင့်ပေးထားတဲ့အခန်းကိုအသုံးပြုခွင့်ပိတ်လိုက်ပြီမယ်လို့လဲအမျိုးသားလွှတ်တော်ဘက်မှာတော့အခုချိန်ထိလွတ်လပ်စွာသတင်းရယူခွင့်ရှိနေပါတယ်ရှင်
မတင်ကြီးထိုက်ပြပြခဲ့တာပါအခုတခါတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ညီကြရေးဆွေးနွေးပွဲအခြေအနေဘက်ကိုအလှည့်ပေးပါမယ်ကရင်ပြည်နယ် KNU ထိန်းချုပ်နယ်မြေလော့ခီလာတိုင်းရင်းသားခေါင်းဆောင်ထိပ်သီးအစည်းအဝေးမကြခင်ကျင်းပရေးနဲ့ပတ်သက်လို့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒုတိယဥက္ကဋ္ဌဝင်းကြီးဦးအောင်မင်းနဲ့အဖွဲ့ဟာ NCCT ခေါ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဒီကနေ့မနေ့ချင်းမိုင်မြို့မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်ဒီအခြေအနေကိုတော့ထိုင်းအခြေစိုက်ဖွေးရေးသတင်းတောက်နိုင်ကွန်းအိမ်ကပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါဝန်ကြီးဦးအောင်မင်းခေါင်းဆောင်နဲ့အစိုးရငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့ NCCD တိုင်းရင်းသားဖွဲ့တို့ဒီကနေ့နှစ်ပတ်တွေ့ဆုံမှုမှာလာမယ့်ဇွန်လဆန်းလော်ခီလမှာကျင်းပမယ်တိုင်းရင်းသားခေါင်းဆောင်ထိပ်သီးစည်းဝေးအတွက်လာရောက်အားပေးတဲ့တဘောလို့မြန်မာငင်းချမ်းရေးစင်တာကတာဝန်ရှိသူတူဖြစ်သူဦးညွန့်အုံးမြင့်ကအခုလိုပြောပါတယ
်အဓိကတော့တစ်ဖက်ကကျွန်တော်တို့ဒီကေကေဒီနောက်ကဆီလိုမီဘောင်ကိစ္စအဲ့ဒါကမီဘောင်ကိစ္စတွေဖြစ်ပေါ်ရေးပြီးလက်နက်ကြီးထိုးပြီးတဲ့အခါမှာအခြေအနေဆောင်ရွက်နေအောင်ဆိုတဲ့အပိုင်းမျိုးဖြစ်နေတာ
ဒီကနေ့တွေ့ဆုံမှုမှာတော့လာမယ့်လော်ခီလာထိပ်သီးစည်းဝေးအတွက် NCCD ရဲ့လှုပ်ဆောင်ချက်ပေါ် UPWC ဘက်ကလာရောက်ကြီးရှုတဲ့သဘောလို့လဲ NCCD ခေါင်းဆောင်သူဖြစ်သူဘူမှုကြီးခေါက္ကာကအခုလိုပြောပါတယ
်အဲ့ဒါတို့လာပြီးတော့တို့ဘယ်လိုပတ်မိုးရမလဲပေါ့ဗျာအဲ့ဒါမှသိတာဟိုအလုပ်ဖြစ်ရေးကိုတော့အလုပ်ဦးတည်တဲ့သဘောတော့ရှိပါတယ်ဒီနေ့တွေ့ဆုံမှုကရှေ့ဒီဆက်နိုင်ဖို့အတွက်လာလာကောင်းပါလမ်းကြောင်းပိတ်မနေဘူးပါဗျာ
ဒါအပြင်နိုင်ငံတော်သမ္မတဦးသိန်းစိန်အနေနဲ့လည်းအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတို့အကြားအပြစ်ခတ်ရက်စရေးမူကြမ်းကိုစာချုပ်ထုတ်နိုင်ပြီးယုံကြည်မှုတည်ဆောက်နိုင်တဲ့အတွက်လာမယ့်လော်ခိလာစည်းဝေးမှာအောင်မြင်စွာကျင်းပနိုင်ဖို့ဝန်ကြီးဦးအောင်မင်းကိုအမှာပါခဲ့ကြောင်းဥညိုဦးမြင့်ကအခုလိုပြောပါတယ
်။အခုလာမယ့်လော်ခိလာစည်းဝေးကမှာဒါဝင်အောင်မြင်ရင်းစဲနာကောင်းဆောင်ပြီးဒီနေ့ဖြေရှားကြရမယ်လို့ဆိုပြီးတရားစက်ကတော့ပြောပါမယ်။ကျောင်းသူတွေဒီအမြင်ကပြီးတော့လာရောက်အားပေးတဲ့သဘောပါပဲ။
ငင်းချမ်းရေးတည်ဆောက်ရမှာအလုံးစုံပါဝင်နိုင်ရေးအတွက်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ဘက်မှာလက်ရှိတိုက်ပွဲဖြစ်ပွားနေဆဲဖြစ်တဲ့တိုင်းနယ်ဖွဲ့စည်းတွေအလုံးစုံပါဝင်နိုင်ဖို့နဲ့အစိုးရဘက်ကထုတ်စစ်ဆင်မှုတွေရပ်တန့်အောင်နှစ်ဖက်အကြားညှိနှိုင်းသွားမယ်လို့လည်းဘူမှုကြီးခေါက္ကာကပြောပါတယ်
အပေါင်းစုမျိုးကအားလုံးပါရေးတယ်မို့အဲ့ဒီမျိုးပဲသူတို့လာလဲပြောပြမယ်သို့တော့အဲ့ဒီလိုပါနိုင်ဖို့အစိုးရဘက်ကပါခက်ခဲရှိတယ်လေအစိုးရဘက်ကပါဟိုကြိုးပမ်းမလဲကျွန်တော်တို့ကပါဟိုကြိုးပမ်းရမလဲဒီအားလုံးပါရေးမှုကတော့ဒါအစိုးရလည်းလက်ခံနေတယ်ကျွန်တော်လက်ခံနေတယ်ဒါကြောင့်အဲ့ဒီမျိုးအကောင့်တွေပေါ်တဲ့နေရာမှာခက်ခဲမရှိအောင်ဘယ်လိုလုပ်မလဲဆိုတဲ့ခါတော့အဲ့ဒါညှိရောက်ပါဗျာအခုချိန်ကြီးတော့အဲ့ဒီ၃ဖွဲ့ကတော့ကြံနေသေးတဲ့သဘောတော့ရှိတာပါလို့ထင်တယ်ဒါပေမဲ့ကြံနေပေမဲ့သူတို့ကြံတဲ့ပုံမှာဟိုအနစ်နာမှုမရှိအောင်တော့ကျွန်တော်တို့ဝိုင်းပြီးတော့စဉ်းစားရမှာ
နိုင်ငံတော်အစိုးရအနေနဲ့ဒီလက်နက်ကန်ပဋိပက္ခတွေချုပ်ငြိမ်းသွားအောင်အလုံးပါဝင်နိုင်တဲ့နိုင်ငံရေးတွေ့ဆုံဆွေးနွေးနိုင်ရေးတွေကြိုးပမ်းနေတယ်လို့လဲမြန်မာငင်းချမ်းရေးစင်တာကတာဝန်ရှိသူတူဖြစ်သူဦးညွန့်ဦးမြင့်ပြောပါတယ်မေလ25ရက်နေ့ကစပြီး3ရက်တာထိုင်းနိုင်ငံသွေးမှာကျင်းပခဲ့တဲ့ NCCD အစည်းအဝေးမှာလော်ခီလာတိုင်းရင်းသားထိပ်သီးအစည်းအဝေးမှာတင်ပြဖို့အတွက်အစီအစဉ်စာနဲ့နိုင်ငံရေးဆွေးနွေးရေးမူပေါင်းတွေကိုအချောတဆွေးနွေးရေးဆွဲခဲ့ပြီးလာမယ့်လော်ခီလာအစည်းအဝေးမှာအတည်ပြုချက်ရယူသွားမှာဖြစ်ပါတယ်။တပြည်လုံးအတိုင်းအတာပြစ်ခတ်ရက်စဲနိုင်ရေးအတွက်ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့တိုင်းရင်းသားဖွဲ့ NCCD တို့အကြမ်းမှာအချိန်ချင်းတွေ့ဆုံဆွေးနွေးခဲ့ပြီးအပြစ်ခတ်ရက်စဲရေးမူကြမ်းကိုချုပ်ဆိုနိုင်ခဲ့ပြီးမှလည်းကချင်ပြည်နယ်ရှမ်းပြည်နယ်ဘက်မှာအစိုးရစစ်တပ်နဲ့ကချင်ဖွဲ့ကုကံဖွဲ့တောင်းပလောင်တပ်ဖွဲ့တွေကြားမှာတိုက်ပွဲတွေဖြစ်ပွားနေစဲလဲဖြစ်ပါတယ်ခင်ဗျာ
နိုင်ကုန်းအိမ်တရင်ပြပုတ်ခဲ့တာဖြစ်ပါတယ်ရှင်သောတာရှင်နေနေနဲ့ VOA ကနေပြီးတော့ထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာလိုက်ကနေပြီးတော့ဝေဖန်အကြံပေးစာတွေရေးသားပေးပို့လို့လဲဆိုရင် VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြည်စာရိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါတယ်။အီးမေးလ်နဲ့ရေးသားပေးပို့လို့ရင်တော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
ဟုတ်ပါတယ်ဒီစီမှာကြောက်နေတာ
မင်္ဂလာညချမ်းပါရှင်အခုည10နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ်ဗီဒီယိုမြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်မေလ28ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 32 50လိုင်းလက်မီတာ190တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်ဒီအချိန်အတွင်းမှာနားဆင်ရမှာကတော့ဥအတက်ရံဝေဒနာအကြောင်းကျမရေးကန္တာနဲ့အတူမြမရေးသုံးသက်ချက်တခါတိုင်းရင်သတင်းလွှာကန္တာမှာတော့
ကိုရတဲ့အဲ့ဒီအချိန်မှာကြောက်တယ်ဒါမှမကြောက်ပေမဲ့လည်းသူကကိုရက်ပုံကြမ်းလို့ဆိုတော့လေသူတို့လည်းတနင်္ဂနွေစင်နာတဲ့ဆင်မျိုးသူတို့လည်းမထားနိုင်အကုန်လုံးသူနာတွေဇောက်စီတိုင်းပေါ့နော
်55ချိန်မြောက် Florence Nightingale စုရခဲ့သူကရင်အမျိုးသားစနိုင်နိုင်ထွန်းရဲ့ပြောပြချက်နဲ့အတူတခြားတိုင်းရင်းသားဒေသကအဖြစ်ပြက်အစုံကိုလည်းတိုင်းရင်းသတင်းလွှာကန်တာမှာနားဆင်ကြရပါမယ်ရှင်ဒီလိုအစီအစဉ်တွေကမှအခုအရင်ဆုံးထုတ်လွှင့်ပေးမယ့်ကျမရဲ့အစီအစဉ်မှာတော့ဥအတက်ရောင်တဲ့ဝေဒနာအကြောင်းကိုသိကြရမှာပါမြန်မာနိုင်ငံမှာဥအတက်ရောင်နာအဖြစ်များနေပြီးတော့ဆိုးရွားတဲ့အဆင့်မှာဆိုရင်အသက်အန္တရာယ်တောင်ရှိတတ်တဲ့အကြောင်းအထူးခွဲစိတ်ကုဆရာဝန်တွေကပြောပါတယ်အသက်အန္တရာယ်မရှိအောင်ဥအတက်ရောင်နာကိုစောစောတည်ပြီးအဆိုးဆုံးအခြေအနေကိုမရောက်ခင်မှာဒီခွဲစိတ်ကုသမှုခံယူဖို့လိုအပ်ပါတယ်ဘလို့လုပ်ပြီးတော့စောစောတည်နိုင်မှာလဲဒီအကြောင်းကိုတော့ရန်ကုန်ဆေးရုံကြီးကအထူးခွဲစိတ်ကုဆရာဝန်ကြီးဒေါက်တာဆိုးမင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ဒေါက်တာဆိုမင်းခင်ဗျာဥအတက်ရောင်တဲ့ယောဂာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့မြန်မာနိုင်ငံမှာအဖြစ်များလားဆရာ
သူမြန်မာနိုင်ငံမှာဟိုအရေးပေါ်ဖြေနေတဲ့ဖိုက်ခွဲရတဲ့လူနာတွေပေါ့နော်အဲ့ဒီအထဲမှာဆိုလို့ရှိရင်တော့ဥတက်ရောင်တဲ့ယောဂာနဲ့ပတ်သက်တဲ့တောင်းရင်းတွေကြောင့်ဖိုက်ခွဲရတာလူနာတော်တော်များများရှိပါရဲ့ဗျကျွန်တော်2012တုန်းကလူရန်ကုန်ဆေးရုံကြီးကဒေတာတစ်ခါကောက်ပြီးတော့လုပ်ကြည့်တဲ့အခါမှာအရေးပေါ်ဖိုက်ခွဲတဲ့လူနာ1116ယောက်မှာဥတက်ရောင်နာနဲ့ပတ်သက်တဲ့အကြောင်းရင်းနဲ့ခွဲရတဲ့လူနာ663ယောက်ရှိတယ်လို့ဒီကဆိုထုတ်ဝက်လောက်ကဒီဥတက်ရောင်နာနဲ့ပတ်သက်ဆက်နွယ်တဲ့ယောဂါကြောင့်ဖိုက်ခွဲရတာလို့တွေ့ပါတယ်ဟောအဲဒါကြောင့်ညားတယ်လို့ပြောခဲ့ပါတယ်
ဟုတ်ကဲ့ဆရာအခုလိုဒီအဖြစ်များတဲ့အတွက်ပေါ့ဆရာနော်ဒီဥတက်ရောင်တဲ့ယောဂါနဲ့ပတ်သက်ပြီးတော့လူနာတွေအနေနဲ့ပြည်သူတွေအနေနဲ့အသည့်အသည့်အသည့်ထိုက်ဆုံးနှစ်ချက်သုံးချက်ဆိုရင်ဆရာကြီးဘယ်အချက်တွေကိုဆရာထောက်ပြမလဲ
ပထမတစ်ချက်ကပေါ့နော်ဥတက်ရောင်တာဆိုရင်လည်းအကုန်လုံးကဥတက်ရောင်တာလို့တစ်ဖြစ်ချမှတ်ထားလို့မရဘူးတချို့ယောဂါတွေကဥတက်ရောင်တာကဲ့သို့တခါလေကိုကဥတက်ရောင်တာထင်နေပဲဥတက်ရောင်တာမဟုတ်ခဲနဲ့ဥတက်ရောင်တာလို့မှားပြီးတိုင်ငွေဆွေးထုတ်တာလည်းရှိတယ်တခါလေကျမှားတာမဟုတ်ဘူးယောဂါရဲ့သဘောကပုံစံအတူတူဒီပုံစံနဲ့ပဲလာမျိုးရှိတယ်တဲ့ပေါ့ဥပမာတောက်ပြောင်းမှာဒေတဲပြီးပေါက်သွားတာတမောင်လို့ရှင်မျိုးအိမ်ထဲမှာအကြီးတဲပြီးအဲ့အကြီးကနေပေါက်သွားတာအဲ့ဒါမျိုးတွေကလည်းပဲဥတက်ရောင်လာကဲသူလာတတ်တယ်ခွဲတဲ့ခါကျတော့ကျွန်တော်သေချာသိရတယ်ပေါ့အမှန်သူများနိုင်ငံတွေမှာဆိုလို့ရှင်တော့ဒီဟို CD Equipment တော့အခါဆောင်လို့ရိုက်လိုက်လို့ရှင်တော့အဲ့ဒါရှင်းရှင်းလင်းလင်းသိရတာပေါ့အဲ့ဒီခုနကျွန်တော်ကောက်ထားတဲ့ data ထဲမှာဆိုလို့ရှင်ဥတက်ရောင်လာလို့လာတဲ့အထက်မှာဥတက်ရောင်တာမဟုတ်ဘဲနဲ့တခြားဖြစ်နေတဲ့ယောဂါတွေပေါ့အဲ့ဒါကဘလောက်လောက်ရှိတယ်ဆို38ယောက်လောက်ကအဲ့တခြားယောဂါတွေနဲ့လာလို့တွေ့ရတော့
ဟုတ်က
ဲ့ဒီကတော့ဥတက်ရောင်လာမှာကျွန်တော်တို့ကအဆင့်နေရှိရတာတချို့ကလည်းဥတက်ရောင်လာဆိုတော့ minus ကယူရလော်လီပဲ3ရက်လောက်နေဆေးရောဆင်းရတယ်အလုပ်ထင်ရတယ်တချို့ကျတော့လည်းအသက်အန္တရာယ်ရှိရတဲ့တဆုံဆုံးတဲ့အထိဖြစ်တာလည်းများအဲ့ဒါဘယ်ပေါ်မှာမူတည်တာလဲဆိုတော့သူ့ရဲ့ယောဂါရဲ့အဆင့်ပေါ်မှာမူတည်တာပေါ့နော်ဥတက်ရောင်လာမှာအများစုကတော့ရောင်ရုံလေးပဲရောင်လာပေါ့အဲ့ဒါဆိုလို့ရှိရင်စိတ်ပူရလည်းမရှိဘူးခွဲလိုက်လို့ရှိရင်လည်းပျောက်သွားတယ်ဆယ်သုံးရက်လောက်နေနဲ့ဆင်းသွားဆင်းလို့ရရစက်ကောင်းတယ်ပေါ့ဒါပေမဲ့လည်းအဲ့ဥတက်ရောင်တာရောင်ရုံတက်တက်ပုံကနေဥတက်ပေါက်တယ်လို့ခေါ်ပြီးပေါက်ထွက်သွားရင်ဒါမှမဟုတ်လို့ရှင်နောက်ပြည်ပြည်တည်လာလို့ရှင်နောက်ဘိုက်ထဲမှာပြန့်သွားလို့ရှင်အဲ့ခါမျိုးကျတော့သွေးစိတက်တာတော့ဘာလို့လဲအတက်အန်လေးလည်းရှိရအဲ့လိုမျိုးတွေကျတော့ဒီနှုံးများတယ် ောက်ပြီးတော့ဟိုယောဂနောက်ဆက်တွဲဆိုကျူတွေခံရများတယ်ပေါ့
ဟုတ်ကဲ့ဆရာအဲ့ခါကျတော့
တက်ရောင်လာမှလည်းသူအဆင့်နဲ့သူရှိတယ်ရောင်လည်းပြင်းအလုံးဖြစ်သွားတယ်ပြင်းပြီးဖြစ်သွားတယ်အဲ့လိုမျိုးဆိုဒီအဆင့်မှာရောင်နေတယ်ဆိုတာမူတည်ပြီးတော့ကျွန်တော်တို့ကုသမှုရလာတရားကွဲသွားနိုင်တယ်ပေါ့
ဟုတ်ကဲ့ဆရာအဲ့တော့ခုနကလူမျိုးဆိုးသွားတဲ့အဆင့်မရောက်ပေါ့ဆရာနော်ခုနကပေါက်ထွက်သွားတာဖြီးတဲနေတာဖြီးလေးပြန့်ပြီးတော့ခုနကသေဆုံးရတဲ့အဆင့်မျိုးဒီမရောက်အောင်ဘလို့အနေထားတွေကိုကြိုပြီးတော့တိထားဖို့လုံမလဲဘာတွေလှုပ်ထားဖို့လုံမလဲဆရာကြီ
းအဲ့ဒီအတွက်ကတော့ဒီဥတက်ရောင်လေလို့တန်မြားရှိလာပြီဆိုလို့ရှိရင်ဆေးဟောင်းဝင်နဲ့ပြဖို့လိုတယ်ပေါ့အနည်းဆုံးဒီကားလေးကြာတချို့လူတွေကဖိုက်အောင်လာလို့ဆိုအပြင်မှာဆေးမီလိုနဲ့ကူလာတော့ဟိုနှိပ်ပြင်းလေးလို့တာဆိုအဲ့ဒါတွေကနောက်ကြမှာရောက်လာလို့ရှိရင်ကျွန်တော်တို့အတွက်လိုအပ်ကံရလဲတကယ်လူမအတွက်လဲလို့ဆက်ကမကောင်းအဲ့တော့ဖြစ်နိုင်လို့ရှိရင်ဥတက်ရောင်လေလို့ထင်တယ်ဆိုလို့ရှိရင်တက်ကျွမ်းတဲ့ဆေးဟောင်းဝင်နဲ့ပြသင့်တယ်လို့အရင်ကတော့အဲ့ဒီလိုအရင်စားမှာပေါ့နော်ဆေးဟောင်းနဲ့ပြပေးတာပါဆေးဟောင်းကဘယ်အချိန်ရှိရဘယ်ကိုလွှဲဖို့လို့လဲဆိုတော့သူကဆက်ပြီးတော့လုပ်သွားမှာပေါ့နော်အဲ့တော့နောက်တစ်ခုတည်ပြီးချင်တာကကျွန်တော်တို့ကဥတက်ရောင်တိုင်းလေခွဲမဲ့ပြောလိုက်မခွဲဘူးပြောလိုက်ခွဲမဲ့ပြောလိုက်မခွဲဘူးပြောလိုက်လူနာဘက်ကထင်တာလည်းရှိတယ်အဲ့ဒါကဘယ်ပုံမှမူတည်လဲဆိုတော့ဥတက်ကရောင်လာကရောင်လဲဆိုချင်ကျွန်တော်ကခွဲကူခွဲတယ်ဒါပေမဲ့အဲဒီမှာရောင်လဲခွဲတယ်ပြောပြီးမှကျွန်တော်တို့အလုံးခဲစမ်းပြီးမှဆိုလို့ရှိရင်အဲ့ဒီချိန်ကျရင်မခွဲဘူးစောင့်တယ်အလုံးသေးစမ်းနေနေမှာတခါအဲ့အလုံးခဲကနေပြည်တဲသွားပြီးတော့လူကအဖျားတွေတက်လာသူးစီတွေတက်လာဆိုချင်အဲ့ချိန်ကတခါခွဲရဆိုပြန်ခွဲအဲ့တော့ဘယ်ပုံမှမူတည်လဲဆိုတော့သူ့ကိုကုနေတဲ့ဆရာဝန်ပုံမှာပဲမူတည်ရဗျာ
ဟုတ်ကဲ့ပရိတော်ဒီဆရာဝန်နဲ့ပုံမှန်စပြ
ဆရာဝန်တရားနဲ့ပြသင့်တယ်လို့ကြံပေးနေတာပေါ့နော်ဒီချက်အဲ့တော့ဘယ်လိုခါမိမှဆရာဝန်နဲ့သွားပြအောင်လဲဆိုဥတက်ရောင်လာနဲ့ပတ်သက်တဲ့ယောဂါတွေအကုန်လုံးကဘာနဲ့လာတယ်လဲဆိုချင်ဘိုင်းနာတယ်ပေါ့နော်ဘိုင်းနာတာဘယ်နေရာမှာနာလဲဆိုချင်ချက်နဲ့ချက်အောင်လားညာဘက်ခတ်ရင်းရင်းဝါနေနာတယ်အဲ့နောက်ထိအထင်ခံနိုင်အောင်လားအဲ့ဒါဆိုလို့ရှိရင်တော့ဆံဝါစီကိုသွားပြပြီးတော့တခုခုဖြစ်နေသလားဆိုရဟောအရင်ဆုံးစစ်ဆေးကြည့်တင်တယ်လို့ကြံပေးကြပါတယ်
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဆရာခုနပြောတဲ့ဒီတာဥပြုံတို့ဒီမျိုးဥတို့မှာဖြစ်တာတွေနဲ့ခွဲနိုင်တဲ့လက္ခဏာတွေထားမျိုးရောရှိလားဆရာ
ဒီအဲ့ဒါရှိပါတယ်ဗျကျွန်တော်တို့ဟိုဆံဝါတွေကတော့ကြည့်လိုက်လို့ရှိရင်ကိုတည်တယ်ဟိုပုံမှန်မြတ်စင်စင်စင်စင်ပြပေးမယ်လေလူနာရဲ့တခြားလက္ခဏာတွေကိုကြည့်လိုက်လို့ရှိရင်ခွဲတာတွေရှိရပေါ့ဒါပေမဲ့အဲ့ဒါတွေကဆံဝါမှပဲခွဲတာပေါ့နောက်တစ်ခုကတော့ဖေးဝင်ရောက်လာတဲ့အခါကျမှကျွန်တော်တို့ကပေးကြအောင်ပေါ့နော်ခင်ကြီးတခုနဲ့ရန်တမ်းခွဲပြီးထဲရောက်မှဘာတွေဖြစ်နေလဲမသိဘူးဒီတာတွေ့ရလုပ်လိုက်မယ်ဆိုမျိုးမဟုတ်ဘူးပေါ့မခွဲခင်မှာလည်းတိတိကျကျသိပြီးတော့မှတိတိကျကျဘာဖြစ်လို့ဘာလုပ်မယ်ဆိုမျိုးရှိဖို့အတွက်အဲ့ဒါတွေအကုန်လုံးကဖေးဝင်မှာမအဆင်ပြေပါလိမ့်မယ်အဖတ်ဆောင်ရိုက်တာတော့မဟုတ်လို့ရှိရင်သူများနိုင်ငံလာဆို CT scan ရတာပေါ့နော်အကုန်လိုအပ်တဲ့ investigation တွေကိုခုရှိသေးရအောင်
ဟုတ်ကဲ့ဆရာအဲ့တော့အဓိကလက္ခဏာတော့ချက်အောင်နာနဲ့ဒီချက်ရဲ့ညာဘက်မှာပေါ့နော
်ဟုတ်ကဲ့ညာဘက်န
ဲ့ပြင်းပြင်းထန်ထန်
နဲ့ထိုးထိုးအောင်နဲ့ဒီလိုအထိမခံနိုင်ဘူ
းဟုတ်ကဲ့ဒါကတော့အရေးကြီးဆုံးလက္ခဏာပဲဒါဆိုရင်တော့မဖြစ်မနေဆရာဝန်ပြဖို့လိုတာပေါ့ဆရာနော
်ဟုတ်ကဲ့
ဆိုတော့ဒီနေ့မှဆရာရေဒီကုသမှုအပြင်ပေါ့နော်ခုနဆရာဝန်နဲ့သတော်စီပြတာအပြင်မဖြစ်အောင်ကာကွယ်နိုင်တဲ့အနေအထား
အဲ့ဒီလိုတော့မရှိပါဘူးဗျာဒီဟာကနာရာရှိယောဂါမျိုးမဟုတ်ဘူးဟိုငကူအကောင်းကြီးကနေရုပ်ပြထားပြီးဖြစ်တဲ့ယောဂါမျိုးပါဘာကြောင့်ဖြစ်တယ်လို့ဒီကြပြောတာမဟုတ်ဘူးပေါ့ဟိုကာကွယ်လို့ရတဲ့အကြောင်းလည်းမရှိပါဘူ
းဟုတ်ကဲ့ဟိုဘလူးလူတွေမှာအဖြစ်များတယ်ဆိုတာမျိုးရော
အဲ့ဒီဟာလည်းတိတိကျကျပြောလို့တော့မရပါဘူးဟိုတချို့လူတွေမှာဟို risk များတဲ့လူတွေရောရှိတာပေါ့ဒါပေမဲ့ဟိုဥတက်ရောင်လာခြင်းတူရင်ကျွန်တော်တို့ကအန်ဒီယရှိပြီးဂယုဆိုင်ရတဲ့ဟာလေးကြီးအဲ့ဒါကတော့အသက်သင်ငယ်လွန်တဲ့လူတွေအသက်သင်ကြီးတဲ့လူတွေဆိုရှင်လည်းသတိထားရတယ်သတိထားရဆိုတော့သူတို့တွေမှာခန္ဓာကိုယ်ရဲ့ကိုယ်ခံအားစနစ်ကငယ်တဲ့လူတွေလိုပြင်းပြင်းထန်ထန်မတုံ့ပြန်အဲ့ဒီခါကျတော့မတိမတာဖြစ်နေတာပေါ့နော်ဖုံးမဖြစ်နေတာပေါ့အပေါ်ကနေပြီးတော့ဖုံးအုပ်ထားတဲ့အရာတွေရှိရဲ့အဲ့ဒီခါကျတော့အဲ့လိုလူမျိုးတွေဆိုရှင်တော်တော်နောက်ကျမှပြရတယ်နောက်တစ်ခုကဟိုအမျိုးသမီးကြီးကိုယ်ဝန်ဆောင်နေအချိန်မှာပေါ့ဖြစ်လို့ရှိရင်လည်းပဲတအိမ်ငယ်မှာကလေးနဲ့ជីជីជីជីလာတဲ့ခါကျနေရာရွေ့ရွေ့ရွေ့သွားတာတော့ကပြောသလိုပေါ့ယောဂါရဲ့ diagnosis ဆိုရပေါ့နည်းနည်းခဲရင်နေဗျာအဲ့နောက်တစ်ခုကခွဲတဲ့အခါမှာလည်းကျွန်တော်ကကိုယ်ဝန်အမှုရင်ကိုလိုက်ပြီးတော့ဒီကလေးနဲ့ကိုယ်ကအန္တရာယ်မရှိအောင်လဲစဉ်းစားရသေးရောအဲ့ခါကျစဉ်းစားကြတပိုင်းပေါ့နော်အန္တရာယ်များတယ်ပေါ့
ဟုတ်ကဲ့အခုလိုဒီဥတက်ရောက်တဲ့ယောဂါနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကော
လူနာတွေဘက်ကပေါ့နော်မထင်တော့တာဒါမှမဟုတ်စိတ်ဝင်သွားမှကြောက်တာလို့အကြောင်းမျိုးမျိုးကြောင့်ဆရာဝန်နေစီဆေးရုံနေစီရောက်မလာပဲနဲ့လွန်လာတဲ့ခါကျမှရောက်လာလို့ရှင်ကျွန်တော်တို့ဘက်ကအဲ့နဲ့ထွင်ရမယ်ဆိုမှမထွင်လိုက်ရပဲနဲ့ပိနေပေါ့ပါလို့ဖြစ်တဲ့ခါကျအန္တရာယ်များတာပေါ့နော်အဲ့တော့ဆိုးဆီးစီးနေဆရာဝန်နဲ့ပြပြီးတော့လိုအပ်တဲ့ကုသမှုကိုထိရအောင်လည်းအချိန်မီကုနိုင်လို့ရှင်အန္တရာယ်လည်းနည်းမယ်သူနာအတွက်လည်းကောင်းမယ်ပေါ့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကောဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမရေကဏ္ဍကိုအခုလိုကြာသပတေးနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတောက်ကြနေမနေ့ပိုင်းမှာနားဆင်နိုင်ကြပါလိမ့်ရှင
်ရောရှိမှာခင်ဗျ
Lama Yuka Bema Shimbian Budre, Tanangalung, Guzabure, Nenge Party, Shidluwe, Taina Dida Didima, Taina Lumurigu, Guzabure, Taina Party Rile Shinuare. The Taina Party Reha, Three Dida Didima, Nenge Party Jirin, Shimbiam and Nita Shinia Mulu. The Taina Party Re, Lala Ne, Shinangema, Three Kankana, Blue Pilam, Lesuraguru. The Lame Sunny Yavan Delhi, like Sisama, Sunibu Season Tower. Pawan Sunni Mimia Lura Thorashin in Nine, Kuya telephone Namadugo, viewing Mimavango, Jutin people, Talu Yaware. Damam home, Mimiro Sunni Lure, Mimiro Mimia Lure, Chong Yarigo, Sane Pissi, a Tan Fine Pissi, Jutin people, Talu Le Yaware. Viewing Mimaway a phone Namaga, Nithon Yanhe, Donshin, Nanga Nga Li Pipiro, email is Agar of Burmese Egg Viewing News.com Pipare, Pawan Sunni Mimia Yama Thorashinago, Chizuare.
American Taya Diary Line Season Rigo, Sanina Inganya, Bine Season Rima, Debago, Najain Tolin, Beni Valishin, Bowen Sunu Loyan, Chami Soto, Java, Lutama, Pekoviazi, Aku, Yama Ye, Dunta Chago, Nazi, and Java, me. Yama Democracy, Ye, Lalago, Kaman, and Bo, Piran Zuloto, Gozaleria, Atopatigo, Lila, Sansetare, Sarango, Uamkene, Gojojo, Dinga, Kuni, Timbia, Tavarishin.
ပြည်သူ့လွှတ်တော်ကိုလေ့လာစမ်းသပ်ထားတဲ့ပြင်သစ်ပညာရှင်ဒေါက်တာရီနော့အေဂါတူရဲ့စာရန်ကိုဒီကနေ့တင်ပြပါမယ်။ဂျာမနီနိုင်ငံဟမ်ဘတ်တက္ကသိုလ်အာရှရေးရဌာနကလွန်ခဲ့တဲ့နှစ်စက်တင်ဘာမှာထုတ်ဝေတဲ့စာရန်ဖြစ်ပါတယ်။မြန်မာ့ခင်မြန်မာရေးရာကိုလေ့လာနေသူဒေါက်တာအေဂါတူဟာလွန်ခဲ့တဲ့ဖေဖော်ဝါရီလကပဲနေပြီးတော့ကိုတွားရောက်လေ့လာခဲ့ပါသေးတယ်။အမိတ်နိုင် ကြီးစိုးတဲ့လွတ်တော်ဖြစ်လို့ဘူဂျိုဟောင်းတို့ချုပ်ကင်ထားတဲ့အဖွဲ့အစည်းပဲဖြစ်ရမယ်ဆိုတဲ့အမြင်မျိုးကိုအေဂါတူကလက်မခံပါဘူး။ဒါကြောင့်မြန်မာအင်္ဂလိပ်နှစ်ဘာသာနဲ့ထပ်ဝေးထားတဲ့အရသာစစ်သား90လေး650ရဲ့အထောက်ပတ်တီတွေကိုအခြေခံလေ့လာသုံးသပ်တယ်လို့ဆိုပါတယ်။
ကောင်းဆောင်ပိုင်းကပုဂ္ဂိုလ်ရဲ့အခြေအနေမှာအပြောင်းအလဲဖြစ်လာတာကိုကြည့်ရင်အသွင်ကူးပြောင်းမှုကိုခံမနိုင်တယ်လို့ဆိုပါတယ်။စစ်တပ်ကိုယ်စားလှယ်တရား66ဦးအပါအဝင်လွှတ်တော်ကိုယ်စားလှယ်669ရဲ့အထောက်ပတ်တီအကျဉ်းတွေကိုလေ့လာတဲ့အပြင်ပြည်ထောင်စုလွှတ်တော်အမှတ်39ဦးကိုလည်းဧကတုကတွဲဆုံမေးမြန်းပါတယ်။2019ခုအနှစ်ရသူထဲမှာအမျိုးသမီး၄00000နှုန်းသာရှိပေမဲ့ဈာဖြတ်ရွေးကော အမျိုးသမီးဖြစ်နေပါတယ်။အဇသာလွတ်တော်အမတ်ရဲ့ပြန်မျှသက်တမ်းဟာ58နှစ်ဖြစ်ပြီးစစ်တပ်ကိုယ်စားလှယ်ရဲ့ပြန်မျှသက်တမ်းကတော့44နှစ်ဖြစ်ပါတယ်။လူမျိုးအရကြည့်ရင်ဗမာက80ရာခိုင်နှုန်းဖြစ်ပြီးအခြားတိုင်းရင်းသားတွေက30ရာခိုင်နှုန်းနေရာယူထားတာတွေ့ရပါတယ်
။ပြည်ထောင်စုလွတ်တော်ကစစ်တပ်ကိုယ်စားလှယ်166ဦးမှာတော့90ရာခိုင်နှုန်းနီးပါးဟာဗမာဖြစ်ပြီးရခိုင်စံဦးရှမ်းတဦးနဲ့ကရင်တဦးသာပါဝင်ပါတယ်။အရတကူစလေ90ရခိုင်နှုန်းဟာဗုဒ္ဓဘာသာဝင်တွေဖြစ်ကြပြီးခရိယ50တဦးနဲ့မွတ်စလင်3ဦးသာရှိပါတယ်။ဒါပေမဲ့ကိုစလေအားလုံးဟာဘာသာရေးအမြင်မရှိတဲ့နိုင်ငံရေးပါတီတွေကလာကြတာဖြစ်ပါတယ်။စစ်တပ်ကူစလေအားလုံးဗုဒ္ဓဘာသာဝင်ဖြစ်နေတာကိုကြည့်ရင်ဗမာဖြစ်ဖို့တဲ့ဗုဒ္ဓဘာသာဝင်ဖြစ်ဖို့ကပိုအရေးကြီးတယ်လို့ဖြစ်နေပါတယ်။တိုင်းပြည်အတွက်ဥပဒေစီမင်းပြတ်ထမ်းမဲ့လွတ်တော်ကိုယ်စားလှယ်တွေဟာလက်ရွေးစင်အကျော်အမော်တွေမှုပညာရေးအချင်းဟာအရေးကြီးပါတယ်။လွတ်တော်ကိုယ်စားလှယ်83ရာခိုင်နှုန်းဟာတက္ကသိုလ်ဘွဲ့ရတွေဖြစ်နေတာတွေ့ရပါတယ
်။ပါရဂူဘွဲ့ရကိုယ်စားလှယ်ထဲမှာအရသာ10ဦးနဲ့စစ်သား4ဦးရှိပါတယ်။မာစတာဘွဲ့ရတဲ့ကိုယ်စားလှယ်ထဲမှာအရသာ32ဦးနဲ့စစ်သား51ဦးရှိပါတယ်။ BA, BSc, LLB, MBBS စတဲ့ဘွဲ့တွေရထားတဲ့ကိုယ်စားလှယ်ထဲမှာအကြတာ336ဦးနဲ့စစ်သား112ဦးရှိပါတယ်။စစ်တပ်ကိုယ်စားလှယ်အားလုံးဟာဘွဲ့ရအရာရှိတွေဖြစ်နေပါတယ်။အကြတာအမှတ်ထက်မှာ10တန်းပညာသာရှိသူ10ရာခိုင်နှုန်းပဲရှိပါတယ်။ကိုးကန့်နဲ့ဝါအမှတ်တွေထဲမှာမြန်မာစာ4တန်းနဲ့တရုတ်စာ10တန်းအထိတင်ပူးသူတွေရှိပါတယ်။ကြောင်းမနေဘူးတဲ့အမှတ်တဦးသာရှိပါတယ်။အကြတာကိုယ်စားလှယ်တွေထဲမှာ40ရာခိုင်နှုန်းကသာစစ်မှုဒဏ်ဟောင်းဖြစ်ပါတယ်။အများစုကစီးပွားရေးလုပ်ငန်းရှင်တွေဖြစ်ပါတယ်။လွှတ်တော်နှစ်ခုလုံးမှာဥပဒေလောကကလာသူ28ဦးသာရှိပါတယ်
။ဆက်အ
anasin seneka, ya tadamai soya seneku, tuinku pionya ma, potret lare, lito kuzle duye. Lumui, no cantamangu, lila, ye. Yama oke, yama, nengaine, ubri, puye, no quega, e agu, tina, melu, ekaduga, yusavare. Sophia chanine, a jo mo ludanza de ye, lunai mu swanye gule, a cake canai bali me. Leshi luto amatuya, lula yaga za, palima lutoga, amatuine, a to tudelu suvare. အတင်း90ကျော်ပညာတတ်စီးပွားရေးလုပ်ငန်းရှင်မြန်မာတွေဖြစ်နေပါတယ်စစ်တပ်ကုသလေတရား66ခုဘေးပယ်ထားပြီးလေ့လာမယ်ဆိုရင်ပညာတတ်စီးပွားရေးသမားနိုင်ငံရေးအကျဉ်းသားဟောင်းဗိုလ်ချုပ်ဟောင်းကွန်မြူနတီဟောင်းနဲ့တိုင်းရင်းသားခေါင်းဆောင်တွေလွှတ်တော်မှာပါဝင်နေပါတယ်သူတို့ရဲ့လွှတ်တော်တွင်အပြုအမူကိုလေ့လာမယ်ဆိုရင်အထောက်ပတိအကျဉ်းကိုလေ့လာရုံနဲ့မလုံလောက်ပါဘူးဒါကြောင့်လွှတ်တော်အမတ်တ
ူးဆက်ဆက်နေပုံကိုလစ်လာစမ်းစစ်နိုင်မယ်ဆိုရင်အလွန်အကျိုးရှိမှာဖြစ်ကြောင်းဒေါက်တာရေနော့ဧကတုကသုံးသပ်ထားပါတယ်ခင်ဗျာ
ဥက္ကံခေယမြမရေးသုံးသပ်ချက်ကိုကြာသာတင်းငွေနေမနေ့ပိုင်းမှာပြန်ပြီးတော့တစ်ချိန်နားဆင်နိုင်ပါတယ်ရှင်အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုလည်းနားဆင်ကြရအောင်ပါထိုင်းမြန်မာနေဆက်ဒေသကနေတိုင်းရင်သားသတင်းတောက်တွေကစူးစီးတင်ဆက်ပေးနေတာဖြစ်ပါတယ်ရှင်
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအာမီပါ BNY နော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့မြမရီတက်ကနေကယ်ဆယ်ထားတဲ့လေစီပြေဒုက္ခသည်နေရာကျော်ကိုလက်ခံဖို့အတွက်တပတ်ခန့်အချိန်ယူစစ်ဆေးရမယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကအကြောင်းပြန်ခဲ့ပါတယ်။ NCCT အဖွဲ့ကလည်းနိုင်ငံရေးဆွေးနွေးရေးမူပေါင်းတွေကိုအတည်ပြုရေးဆွဲဖို့ထိုင်းနိုင်ငံမှာအစည်းအဝေးကျင်းပခဲ့တယ်ဆိုတာနဲ့အေယာရီတိုင်းကကရင်အမျိုးသားတူနာပြုစနန်နိုင်ထွန်းကိုအပီပီဆိုင်ရာကျက်ချီနီကော်မတီနဲ့လာဂျာနီအသင်းကနေဖလော်ရင်နိုင်ဝင်ဂေးစုကိုပေးအပ်စီမင်းခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါတယ်။
မကနန်းဟောင်းပါရှင်တရင်တွေကိုဆိုင်းမုံနဲ့အတူတင်ဆက်သွားမှာပါမြန်မာနိုင်ငံရေတက်ကကယ်ဆယ်ထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားလီစီပြေးနေရာကျော်ကိုနေရာရင်းပြန်ပို့ဖို့စီစဉ်နေရမှာအချက်လက်မပြည့်စုံသေးလို့တပတ်ခန့်အကြာအချိန်ယူစစ်ဆေးရအောင်မယ်ဆိုပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကအကြောင်းပြန်လာခဲ့ပါတယ်လီစီပြေးဒုက္ခသည်တွေကိုမေလ22ရက်နေ့ကမောင်တော်မြို့နယ်တင်းမောကွေ့ကျေးရွာအနီးမှာမြန်မာရေတက်ကဆက်လီနစီးနဲ့အတူဖမ်းဆီးမိခဲ့တာပါသူတို့တွေကိုအလေတန်ကျော်ကြီးရွာနားမှာယာယီကယ်ဆယ်ထားခဲ့ရကနေတွာလာရေးလွယ်ကူဖို့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့အနီးဆုံးဖြစ်တဲ့တောင်ပြိုကိုပို့ဆောင်ထားတယ်လို့မောင်တော်ခရိုင်ဥက္ကဋ္ဌကပြောပါတယ်။လေစီဒုက္ခတွေတွေကိုတက်ဆိုင်ရာနိုင်ငံကိုအမြန်ဆုံးပေးပို့သွားမယ်လို့လည်းရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးမောင်မောင်အောင်ကသတင်းထောက်တွေကိုပြောဆိုထားပါတယ်။
NCCT ခေါ်တဲ့နိုင်ငံလုံးအပိခရက်ဆဲရင်ညနိုင်ရအဖွဲ့ကနေအပိခရက်ဆဲရေးဆိုင်ရာမူကြမ်းနဲ့နိုင်ငံရေးဆွေးနွေးရေးမူပေါင်းတွေကိုအတည်ပြုရေးဆွဲဖို့အတွက်မေလ25ရက်နေ့ကနေ29ရက်နေ့ထိထိုင်းနိုင်ငံမှာအစည်းအဝေးကျင်းပခဲ့ပါတယ်။လာမယ့်လော်ခီလာတိုင်းရင်းသားထိပ်သီးအစည်းအဝေးမှာတင်ပြဖို့အတွက်အစီရင်ခံစာနဲ့နိုင်ငံရေးဆွေးနွေးရေးမူပေါင်းတွေကိုအချောသတ်ဆွေးနွေးခဲ့တယ်လို့ NCCT တာဝန်ရှိသူတို့ဖြစ်တဲ့ပုံမူကြီးခွန်ဥက္ကာကပြောပါတယ်ဒီဆွေးနွေးပွဲကို NCCT အဖွဲ့ရဲ့မူပေါင်းရေးဆွဲရေးအလုပ်အဖွဲ့ဝင်တွေဖြစ်တဲ့ဗဒိုကွယ်ထွန်းဝင်းဒေါက်တာဆလိုင်းလျံမုံစခေါင်ပုံမူကြီးခွန်ဥက္ကာမြေပညာအထောက်ကူပြုအဖွဲ့ကဒေါ်နန်ရောတော်ချာနန်ဗဒိုတာဒူမူပုံမူကြီးစင်ဝါတို့တက်ရောက်ခဲ့ပါတယ
်ထိုင်းမြန်မာနယ်စပ်မှာရှိတဲ့ကရင်ဒုက္ခသည်စခန်းတွေကိုထောက်ပံ့တဲ့အလူရှင်တွေညှော့လာတဲ့အတွက်2015ခုနှစ်မှာလှဆင်ထောက်ပံ့တဲ့စားနပ်ရိက္ခာတွေကိုရှော့ချနိုင်ဖို့ရှိတယ်လို့ဒုက္ခသည်စခန်းတာဝန်ရှိသူတွေကပြောပါတယ်2015ခုနှစ်အတွက်စခန်းအလုံးလေပတ်နိုင်ဖို့စားနပ်ရိက္ခာစီမံခန့်ခွဲရမှာဖြစ်လို့ငွေလိုအပ်ချက်အပေါ်ရိက္ခာရှော့ချရမယ်ဆိုပြီး TPC ကပြောလာတယ်လို့မေလဒုက္ခသည်စခန်းကစခန်းတာဝန်ခံဥက္ကဋ္ဌစောအောနက်ကပြောပါတယ်
ထိုင်းမြန်မာနယ်စပ်တလျှောက်မှာကရင်ဒုက္ခသည်စခန်းပေါင်း6ခုရှိပြီးလူရေ3,400ကျော်ကို TBC ရနဲ့အခြေခံစားသုံးကုန်ဖြစ်တဲ့ဆန်စားစီမီသွေးဂျုံမုံတွေကိုထောက်ပံ့ထားပါတယ်
လာမယ့်2015ရွေးကောက်ပွဲအတွက်မွန်ပြည်နယ်တစ်ခုလုံးရဲ့အခြေခံမဲဆန္ဒစီရင်တွေကိုစွန်လ10ရက်နေ့ကနေ21ရက်နေ့အထိတပြိုင်တည်းစတင်ကြေညာသွားမယ်လို့မွန်ပြည်နယ်ရွေးကောက်ပွဲကော်မရှင်ဖွဲ့ကပြောပါတယ်။မဲဆန္ဒရှင်တွေရဲ့စီရင်တွေကိုတက်ဆိုင်ရာကော်မရှင်ဖွဲ့ခွဲတွေရှိတဲ့ရက်ကွက်နဲ့ကြေးရော်အုပ်စုအုပ်ချုပ်ရေးရုံးတွေမှာ14ရက်ကြာကတ်ထားမှာဖြစ်ပြီးတော့မဲစီရင်မာရွေးမှုရှိပါကမပန်တင့်တူများပါဝင်ချင်းမာချင်းပဲဖက်ချင်းဆိုတဲ့ပုံစံ၃မျိုးနဲ့မဲဆင်းအသေးလျှောက်ပြီးပြင်ဆင်နိုင်တယ်လို့မွန်ပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ကဒုတိယညွှန်ကြားရေးမှူးဦးဟိန်းလင်းထက်ကပြောပါတယ်မွန်ပြည်နယ်ဆယ်မြို့နယ်ရဲ့အခြေခံမဲဆန္ဒရှင်များရဲ့စီရင်ဟာ12,200ကျော်ရှိမယ်လို့ခန့်မှန်းထားပေမဲ့မဲဆင်းပြုစုပြီးချိန်မှာပြည်နယ်တစ်ခုလုံးရဲ့မဲဆန္ဒရှင်ဟာ14,200ကျော်ထိရှိတယ်လို့မွန်ပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲစီရင်အရာသိရှိရပါတယ်
ဒီကျောင်းပို့ဆောင်ရေးညွှန်ကြားရေးဦးစီးဌာနကနေပြီးတနိုင်ငံလုံးမှာရှိတဲ့ပြည်တွင်းညီကျောင်းသင်းမော့တွေကိုစစ်ဆေးမှုပြုလုပ်တဲ့အချိန်မှာပြည်ဆဲရန်မတင်တဲ့ရင်တွေကိုရပ်နားဖို့ညွှန်ကြားခဲ့တာကြောင့်ရေလန်းကိုအမိပြုနေတဲ့မွန်ပြည်နယ်ချောင်းဆုံမြို့နယ်ဘလူးကျွန်းဒေသခံတွေဟာသွားလာရေးမှာအခက်တွေ့နေရပါတယ်။မွန်ပြည်နယ်ပြည်တွင်းညီကျောင်းပို့ဆောင်ရေးတန်လွင်ဌာနခွဲကပြည်ဆွဲနေတဲ့သင်းမော့90လုံးကိုဒီလ3ပိုင်းမှာအကုန်ရပ်နားလိုက်ပြီလို့လက်ထောက်အထွေထွေမန်နေဂျာဦးလာဝင်းကပြောပါတယ်တင်မောတွေပြေးဆွဲတာကိုရပ်နားလိုက်ပြီးနောက်ပုဂ္ဂလိကဆက်လေတွေကအစားထိုးပြေးဆွဲနေကြပေမဲ့စိတ်သက်သာပြီးလုံခြုံမှုပိုရှိတဲ့တင်မောတွေကိုပဲတောင်းဆိုနေကြတယ်လို့ဘလူးကျွန်းဒေသခံတွေကပြောပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါမြန်မာနိုင်ငံမှာနာဂစ်မုန်တိုင်းကာလအတွင်းအယောက်တီတိုင်းဒေသကြီးဟိုင်းကြီးကျွန်းကပြည်သူတွေကိုအသက်ကိုပဒါနမထားဘဲကူညီရွှေ့ပြောင်းပေးခဲ့ပြီးတူနာပြုကုသပေးခဲ့တဲ့ကရင်အမျိုးသားတူနာပြုစနိုင်နိုင်ထွန်းကိုအပြည်ပြည်ဆိုင်ရာကြက်ချေနီကော်မတီနဲ့လာချန်းနီအသင်းကနေဖလော်ရစ်နိုင်တင်ဂေးစုကိုပေးအပ်ချီးမြှင့်ခဲ့ပါတယ်။ဒီအကြောင်းကိုတော့အမည်ရဲ့စူးစီးချက်ကိုနိုင်ကွန်းအိမ်ကနေခုလိုတင်ဆက်ထားပါရရှင်
။45ချိန်မြောက်ဖလော်ရစ်နိုင်တင်ဂေးစုကိုရရှိတဲ့အကြောင်းရင်းကိုတော့စနိုင်နိုင်ထွန်းကခုလိုပြောပါတယ်။
ကျွန်တော်ဟိုခိုင်းကျုံးပေါ်တော့ဒီမုံတဲ့တိုင်းနဲ့ကျွန်တော်လောက်ဆောက်ခဲ့တဲ့ဟာပေါ့ကပားကြည့်ချင်နေတာပေါ့အပြည့်ဆက်ကြည့်ချင်နေတယ်ကျွန်တော်ဥစားကိုဆောဆောင်းဆောင်းလုပ်ပဲထင်တာပေါ့မှာသူကဖလိုရင်းနဲ့ဒီကိစ္စကိုချင်းနစ်ခဲ့တာဟာနေလာဆက်နေနေရလေ
စနနိုင်ထွန်းဟာအဆက်တန်းတူနာပြုတရားဖြစ်တယ်လို့2008ခုနှစ်မှာဖြစ်ပေါ်ခဲ့တဲ့နာဂစ်မုံတိုင်းကာလမှာအေယာဝတီတိုင်းဒေသကြီးဟိုင်းကြီးကျွန်းရှိမုံတိုင်းတန်ခံပြည်သူတွေကိုဘေးကင်းရာကိုကူညီရွှေ့ပြောင်းခြင်းသူနာပြုကုသပေးခြင်းများကိုတက်ဆုတ်ဆံပြားဆောင်ရွက်ခဲ့တဲ့ဖြစ်စဉ်တွေကိုတော့စနိုင်သွန်းသွန်းကအခုလိုပြောပါတယ်
။ဂျီဒီတက်လာတဲ့အမျိုးလေးသူနာသူ့ရဲ့အဲ့ပေါ်နော်သူကမပြေးနိုင်ကျွန်တော်လည်းပြေးနိုင်တယ်လေပြေးနိုင်တဲ့သူဒါမှမဟုတ်ကိုကလည်းအဲ့ဒီချိန်မှာကြောက်တယ်ဒါမှမဟုတ်ကြောက်ပြင်မဲ့လေသူကကိုယ့်ရဲ့ပုံကြမ်းလို့ဆိုတာလေသူတို့လည်းတနင်္ဂနွေတင်လာတဲ့ဆက်မျိုးသူတို့လည်းမထားနိုင်အကုန်လုံးသူနာတွေရောက်ဒီတိုင်းပေါ်နော်သူတို့ရဲ့အသက်ရှင်ဖို့အတွက်အဲ့ဆမ်းမာရဖို့အတွက်တန်းကဆဲမှုမျိုးဖြစ်အောင်ဆိုတာလေသူတို့အကုန်လုံးဝိုင်းဝန်းကူညီပြပေါ်နော်အဲ့လိုလေထောက်ခံပေါ်တင်လာတော့အဲ့လိုလေသူတို့ရဲ့အကုန်လုံးဆောင်ခဲ့တဲ့ဟာတွေပေါ့
ဖလော်ရစ်နိုင်တင်ကိစုဟာသူနာပြုတွေအတွက်ကမ္ဘာအမြင့်ဆုံးစုဖြစ်ပြီးအခုနှစ်မှာတော့နိုင်ငံပေါင်း18နိုင်ငံသူနာပြု36ဦးထက်ကမြန်မာနိုင်ငံသားအသက်38နှစ်အရွယ်စနိုင်ထွန်းထွန်းကိုချီးမြှင့်ခဲ့တာဖြစ်တယ်လို့ဆိုပါတယ်။ကရင်မျိုးသားတစ်ယောက်အနေနဲ့အခုလိုစုရရှိတဲ့ပုံမှာအတိုင်းမသိဝန်တာတယ်လို့လည်းသူကအခုလိုပြောပါတယ
်။ Sorry နဲ့ဒီကိစုရမယ်ဆိုရလဲမမျော်လင့်ဘူး။မောင်းနဲ့မမိုင်းရခဲ့ဘူး။ခုလိုမျိုးရရှိတဲ့ကြောင့်လည်းကျွန်တော်ရဲ့ဟိုကရင်လူမျိုးအနေနဲ့တခြားတော့တိုင်းတိုင်းအကိုစားပေါ့နော်။သူတို့ကုံဆောင်နိုင်တဲ့အတွက်ကြောင့်မနော်။ဟိုအတိုင်းမသိပေါ့နော်။သူကဝန်တာယူနေတယ်
။ဖလော်ရစ်နိုင်တင်ကိစုကို1912ခုနှစ်ကစပြီးတော့၄နှစ်တကြိမ်ပေးအပ်ချီးမြှင့်လာခဲ့တာဖြစ်ပြီးမြန်မာနိုင်ငံမှာတော့စနနိုင်ထွန်းဖြင့်1963ခုနှစ်မှာသူနာပြုဆရာမကြီးဘူမှုတော်ခင်အုံးမြ1963ခုနှစ်မှာသူနာပြုဦးစီးရာရှိဒေါ်အန်ယောနန်နဲ့2003ခုနှစ်မှာတာဖွားဆရာမဒေါ်သိန်းယူတို့ကရရှိခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
ဆက်ပြီးတော့မီလာဇမ်ပိုင်းတို့က UWSA ဝါပီသွေးစီညီညွတ်ရေးအဖွဲ့ဌာနချုပ်ပန်ဆန်းမှကျင်းပတဲ့တရင်သားခေါင်းဆောင်ထိတ်သီးညီလာခံမှာလက်ရှိမြန်မာအစိုးရစစ်တပ်နဲ့စစ်ရေးတင်းမာနေတဲ့အဖွဲ့တွေဖြစ်တဲ့တအန်းပလောင်လွတ်မြောက်ရေးအဖွဲ့အပါအဝင်ကိုကန့်တပ်ဖွဲ့ရခိုင်တပ်မတော်တို့ကနေ NCCT အဖွဲ့ကနေနှုတ်ထွက်မယ်လို့တင်ပြခဲ့ပါတယ်။အခုလိုမျိုးနှုတ်ထွက်တဲ့အပေါ်တရင်သားအဖွဲ့တွေဘလို့သဘောထားရှိနေပါသလဲဆိုတာကိုဆိုင်းမင်းကနေအခုလိုစူးစီးတင်ဆက်ထားတဲ့သတင်းလွှာကိုကြားကြရမှာပါရှင်။
ပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီကိုအယုံကြည်မရှိလို့လက်ရှိ UPWC နဲ့တွေ့ဆုံဆွေးနွေးရေးလှုပ်ဆောင်နေတဲ့ NCC ဒီအဖွဲ့ကနေနှုတ်ဖက်ခဲ့တယ်လို့ TNL ပြန်ကြားရေးအရာရှိပိုကြီးတိုက်ကျော်ကပြောပါတယ်
။မတ်လ30ရက်နေ့မှာဒီ SA မူကြမ်းဥပဒေကိုမူကြတော့ဆက်မထူတော့အမျိုးသမတ်ကူနေတဲ့အချိန်မှာဒီအစိုးရတပ်ဘက်ကကျွန်တော်ဒေတာကိုထုတ်ပြစ်နေတဲ့တိုက်ပွဲတွေလည်းအဆက်အဆက်မပြေဖြစ်နေ။အဲဒီဟာကတပိုင်းမလို့တစ်ဆက်တည်းပဲဟောဝါပြီးမှာအမတ်စင်တာတီဒီလကမှာဒီကျွန်တော်အဖွဲ့ရဲ့နောက်ထပ် EE ရဲ့ MND ရဲ့တုံးဖွဲ့ကိုမဖိတ်ကြဘူးအဲဒီဥပမင်းတို့ကဝါအဖွဲ့ကိုပြောကြရှိတယ်အဲကြောင့်ဒီ UPWC ကိုကျွန်တော်အယုံကြည်မရှိတော့တဲ့အတွက်နားလည်လို့ပြောကြအဲဒီကြီးညာထားဘူးနော
်တာမင်းလက်ရှိမှာတအောင်ပလောင်လူမြောက်ရဲ့အဖွဲ့ရဲ့နှုတ်ထွက်မှုဟာအတိမဖြစ်သေးဘူးလို့ပုံမူကြီးခွန်ဥက္ကာကအခုလိုပြောပါတယ်
သူတို့ရဲ့ပါဝင်မှုကိုထပ်ဖို့စဉ်းစားတယ်ဆိုတော့အဲဒီမှာဘာမှအတိမဖြစ်သေးဘူးတရားဝင်လည်းမဟုတ်သေးဘူးသူတို့သဘောထားတင်ကြတာမထွက်သေးလို့အခုဒီဝိမာလာတက်နေကြတာပဲ
မြန်မာငင်းချမ်းရဲ့အတွက်တစိတ်တပိုင်းပံ့ပိုးမှုပြုနေတဲ့ပြည်ထောင်စု Institute Director ဦးခွန်ဆိုင်ကတော့ PNL အနေနဲ့ NCCT ကနေနှုတ်ထွက်ဖို့မလိုပဲလို့ခီလာညီလာခံဆုံးဖြတ်ချက်မှာစုပေါင်းအားနဲ့ငင်းချမ်းရဲ့ကိုအကောင့်ထဲပေါ်တင်တယ်လို့အခုလိုပြောပါတယ်
ကျွန်တော်တို့အားလုံးပါဝင်အောင်ကျွန်တော်တောင်းကြမယ်တောင်းဆိုတဲ့အချိန်မှာအစိုးရဘက်ကတည်းကဖြေတယ်လေအဲ့ဒီပုံမှာမူပြီးရပါတော့အဲ့ဒီတင်ရောက်ပြီဆိုလို့ရှိရင်အကုန်လုံးလက်မထိုးမလားတစ်ဖက်ကဘာမှမပြောသေးတဲ့ကိုယ့်ဘက်ကနေပြီးတော့မှတခါလေဒီဟိုအရင်ထွက်တယ်ဆိုတော့မတင်တော်ဘူးထင်ပါလေဗျာ
တီအန်အယ်လီတောင်းပလောင်လူမြောက်ရေးတပ်ဖွဲ့ဟာရှမ်းပြည်မြောက်ပိုင်းမှာကချင်လူလတ်ရေးတပ်မတော်မြန်မာမျိုးတပ်ဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA ခေါ်ကိုကန့်တပ်ဖွဲ့နဲ့ရှမ်းပြည်မြောက်ပိုင်းမှာပူးပေါင်းလှုပ်ရှားနေပြီးလက်ရှိမြန်မာစစ်တပ်နဲ့စစ်ရေးပဋိပက္ခတင်းမာနေတဲ့အဖွဲ့တစ်ခုလည်းဖြစ်ပါတယ
်။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။
မြန်မာရေးတပ်ကနေကယ်ဆယ်ထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားလီစီပြေးနေရာကျော်ကိုနေရာရင်းပြန်ပို့ဖို့အတွက်တပတ်ခန့်အချိန်ယူစစ်ဆေးရမယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကအကြောင်းပြန်လာခဲ့ပါတယ်။ NCCT ခေါ်တနိုင်ငံလုံးအပြစ်ခတ်ရက်ဆေးရည်ညှိနှိုင်းရေးအဖွဲ့ကနေအပြစ်ခတ်ရက်ဆေးရည်ဆိုင်ရာမှူးချုပ်နဲ့နိုင်ငံရေးဆွေးနွေးရေးမှူးပေါင်းတွေကိုအတိပြုရေးဆွဲသွားဖို့ထိုင်းနိုင်ငံမှာအစည်းအဝေးကျင်းပခဲ့ပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။ထိုင်းနယ်စပ်ဒေသကနေစူးစီးထုတ်လွှင့်ပေးနေတဲ့တရင်သတင်းလွှာကဏ္ဍကိုနားဆင်ခဲ့ကြရတာပါ။ဒီစီစဉ်ကိုတောက်ကြနေမနေ့ပိုင်းမှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီအထိအစီအစဉ်အစအဆုံးကိုအတန်လွှင့်ချင်းပြပချင်းည10နာရီကနေ17နာရီအထိလိုင်းဒိုမီတာ32နဲ့50တို့ကနေနားဆင်နိုင်သလိုမိုဘိုင်းတယ်လီဖုန်းတွေကနေပြီးတော့လည်းနောက်ဆုံးလွှင့်အစီအစဉ်ဆိုတဲ့ခေါင်းစဉ်အောက်ကနေနားဆင်နိုင်ကြပါတယ်။မနေ့ဖန်တောက်ကြနေမနေ့ဖက်6နာရီကနေ6နာရီခွဲအထိပထမနာရီဝက်အစီအစဉ်ကိုတော့လိုင်းဒိုမီတာ32 40 49တို့ကနေဖန်ယူနားဆင်နိုင်ပြီးဒုတိယနာရီဝက်မှာလိုင်းဒို32 40 50နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ကြပါတယ်ရှင်။အခုတောက်ကြနေညာပိုင်းအစီအစဉ်ဆုံးသတ်ခင်မှာတော့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတလှည့်ကြီးညာပေးပါအောင်မယ်ရှင်
။ဂေါ်ဖော်လုံးဖွဲ့ချုပ် FIFA အစဉ်မြင်ရရှိပြီးပေါ်အချင်းပြတ်ချစားမှုနဲ့စတင်ဆောင်စန်းနေဖြစ်တဲ့အကြောင်းအမေရိကန်နဲ့ဆီဇာလန်နိုင်ငံတို့ကကြီးညာလိုက်ပြီးနောက်မှာပဲဖွဲ့ချုပ်တွင်ပြည်ဝင်ပြောင်းလဲမှုတွေလုပ်ဖို့အတွက်ကူညီပေးနေတဲ့ဖွဲ့စည်းတွေကတောင်းဆိုလိုက်ကြပါတယ်။ FIFA အစဉ်မြင်ရရှိ14ယောက်ကိုတရားစွဲလိုက်တဲ့အကြောင်းအမေရိကန်တရားရုံးဝန်ကြီးဌာနကမနေ့ကကြီးညာခဲ့ပြီးတဲ့နောက်မှာပဲ credit ကြွေးကပ်လုပ်ငန်းဖြစ်တဲ့ Visa, Coca-Cola Company, Adidas စတဲ့ထင်ရှားတဲ့ကုမ္ပဏီကြီးတွေကပြည်ရင်ပြောင်းလဲမှုတွေလုပ်ဖို့ပွင့်လင်းမြင်သာမှုတွေရှိဖို့တိုက်တွန်းခဲ့တာပါ။ဒီချိန်ထဲမှာပဲရုရှားသမ္မတဗလာဒီမီယာပူတင်ကတော့ FIFA ရာရှိတွေပေါ်အမေရိကန်ကတရားစွဲဆိုလိုက်တဲ့လို့ရကမ္ဘာပေါ်ကတခြားနိုင်ငံတွေပေါ်တရားရေးရာဩဇာအာဏာချက်တွေမှုကျိုးပမ်းမှုဖြစ်တယ်ဆိုပြီးဒီကနေ့မှာပဲဝေဖန်လိုက်ပါတယ်။IS စနစ်သွေးကြွရည်နဲ့တက်ခတ်နေတဲ့ US ဆူရထောက်ခံသူတပ်ဖွဲ့တွေကိုလေ့ကျင့်သင်တန်းပေးပြီးလိုအပ်တဲ့ပစ္စည်းကိရိယာတွေပေးရနိုင်မယ့်နည်းလမ်းတွေကို American စစ်ပဆိုင်ရာရရှိတွေကရှာဖွေနေကြတဲ့အကြောင်းကာဝေးဝန်ကြီး Ash Carter ကပြောပါရယ်။ US နိုင်ငံ Bagdad မြို့တော်နောက်ဖက် Anbar ပြည်နယ်မြို့တော်ကိုစစ်သွေးကြွရည်မကြသေးခင်ကတင်ပြလိုက်တဲ့အဖြစ်ကိုကြည့်မယ်ဆိုရင်မြေပြင်တပ်ဖွဲ့တွေမှာတိုက်ရိုက်ခတ်ရရှိတဲ့လက်တွဲပတ်တွေလိုနေတယ်ဆိုတာကိုပြသနေတဲ့အကြောင်းဝန်ကြီး Carter ကပြောဆိုခဲ့တာပါ။ထိုင်းနိုင်ငံနဲ့နယ်စပ်နီမလေးရှားနိုင်ငံတောရင်းတနေရာကလူသေးလောင်းနေမြုပ်နှံထားရနေရာမှာလူပေါင်း139ရောက်ကိုမြုပ်ထားခဲ့တဲ့ထောက်ထားတွေတွေ့ရတဲ့အကြောင်းမလေးရှားပြည်ရေးဝန်ကြီးဌာနဒုတိယဝန်ကြီးကပြောဆိုခဲ့ပါတယ်။ကျင်းနေချင်းမှာလူသေးလောင်းတစ်လောင်းထက်ပိုမြုပ်ထားနိုင်တယ်လို့အစိုးရမှတန်လျာရှိခဲ့ကြပေမဲ့ အခုခါမှာတော့တယောက်ချင်းစီသာမြုံနှံထားတာကိုတွေ့ခဲ့ရတဲ့အကြောင်းပြည်ထောင်စုဝန်ကြီးဌာနရဲ့ဒုတိယဝန်ကြီးကဒီကနေ့မှာပဲတင်းနောက်တွေကိုပြောဆိုသွားခဲ့တာဖြစ်ပါတယ
်။နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးခဲ့တာပါ။ဒီညအစည်းအဝေးထုတ်လုပ်ရမှုကကိုအောင်အောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Nick Evanot ဖြစ်ပါတယ်။ကျွန်မကတော့ခွာညိုပါရှင်အခုထုတ်လွှင့်ပေးခဲ့တဲ့စီစဉ်တွေ VOA မြန်မာပိုင်းစီစဉ်အင်တာနက်ဆာမျက်နှာဖြစ်တဲ့ barmis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။တောက်ကြနေမြန်မာပိုင်းစီစဉ်တွေကိုတော့ line 2m 32 40 48တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.